Welcome to the Voice of America in Burmese.
ကျေးဇူးမင်္ဂလာဖြာဖြာနဲ့ပြည်စုံနဲ့မနက်ခင်းဖြစ်ကြပါသည်ခင်ဗျာ VOA American Dance ရဲ့2019ခုနှစ်ဩဂုတ်လ4ရက်တောက်ကြာနေ့မနက်ခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းလူမီတာ30 40 48 50တို့ကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖြစ်သတင်းတွေကိုမဆုမြတ်မွန်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြပါပါသမရယူကပွဲမှာရုရှားကဝင်နှောက်ခဲ့တယ်ဆိုတော့ပေါ်စုံနဲ့စစ်စစ်နေတဲ့အထူးစုံနဲ့စစ်စစ်မူရဘတ်မူလာက Grand Jury အဖွဲ့ဖွဲ့ပြီးတော့လုံနေပါပြီ။မြန်မာနိုင်ငံမှာ H1N1 ရောဂါပိုးရှိနေသူတွေကနေတိုက်ဆုံးသူ14ဦးထိရှိသွားပြီလို့ကျန်းမာရေးဦးစီးဌာနကထုတ်ပြန်ထားပါတယ်။အဆိုရညင်ကြိုင်းကော်မရှင်နဲ့ NCA အပြည့်အစုံချုပ်ကိုလက်မှတ်ထိုးထားတဲ့အဖွဲ့တွေကြာသပတေးနေ့ကပြစ်ဆုံဆွေးနွေးကြပါတယ်။ဒီတွေ့နေ့ပါဝင်တခြားနိုင်ငံတကာထိပ်တန်းတွေတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။လာမယ့်ရပိုင်ကျင်းပမယ့်အာဆီယံထိပ်သီးညီလာခံမှာအမေရိကန်ကမြောက်ကိုရီးယားကိစ္စကိုဘယ်လောက်ထိဖိအားပေးနိုင်မှာပါလဲ
Basically what we're trying to do is galvanize this pressure and isolate North Korea
ဒီအကြောင်းကိုသတင်းတွေအပြီးမှာတင်ပြသွားဖို့ရှိပါတယ်ဒါအပြင်အမေရိကန်ပါကစ္စတန်စည်ရေးပူတွေအခြေအနေနဲ့မြမညီညာရေးမှာတရုတ်ရဲ့ဩဇာလွှမ်းမိုးမှုကဘယ်လောက်ရှိနိုင်ပါသလဲတခါမန္တလေးတိုင်းလေသမားတပိတ်စခန်းကူညီခဲ့သူ2ဦးကိုဒီမနေ့မှလာရောက်ဖမ်းခံဖို့ဖန်ဝင်ထုတ်ထားပါတယ်ဒီအကြောင်းတွေကိုတင်ပြသွားဖို့ရှိပါတယ်အခုတော့ဒီစီစဉ်နေမတိုင်ခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်သိန်းနဲ့မဆုမြတ်မွန်တို့ပြောပြပေးပါအောင်ဗျာ
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဝင်နှောက်ခဲ့တဲ့ဆိုတဲ့ပေါ်စုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းစစ်ဆေးသူရောဘတ်မူလာက Grand Jury အဖွဲ့တစ်ဖွဲ့ကိုဖွဲ့လိုက်ပြီးလို့ The Wall Street Journal ကရေးလိုက်တာကြောင့်ဒီစုံစမ်းစစ်ဆေးမှုအရှိန်ရနေတဲ့သဘောတည်ရောက်ပါတယ်ရာဇဝမှုတစ်ခုကိုကျူးလွန်ထားသလားဆိုတာဆန်းစစ်ရေးအတွက်အထောက်အထားတွေကိုလေ့လာဖို့တပ်တွေတွေကိုခေါ်ယူမေးမြန်းဖို့နဲ့မှတ်တမ်းအရာတွေကိုတောင်းယူကြည့်ရှုဖို့စုံစမ်းစစ်ဆေးသူတွေအစိုးရရှိနေတွေဟာဂျူရီအဖွဲ့တွေဖွဲ့စည်းလှုပ်ဆောင်နေရှိပါတယ်။ဒီအဆင့်ဟာဘယ်လိုစုံစမ်းစစ်ဆေးမှုမှာမဆိုအထူးအရေးပါတဲ့အဆင့်တစ်ဆင့်ဖြစ်ပါတယ်။ဂျူရီအဖွဲ့ဟာမကြသေးခင်သတင်းပတ်တွေအတွင်းကအလုပ်ငန်းတွေစတင်နေပြီဖြစ်ပြီးလအတော်ကြာဆက်လုပ်ကြမယ်ပုံရှိတယ်လို့ဂျာနယ်ကရေးပါတယ်။သမ္မတထရန့်ရဲ့မဲဆွေစည်းရုံးရေးအဖွဲ့နဲ့ရုရှားနိုင်ငံကြားဆက်ဆက်လှုပ်ဆောင်နိုင်ခဲ့ကြတဲ့အပေါ်မစ္စတာမူလာနဲ့သူ့ရှေ့နေတွေကစုံစမ်းစစ်ဆေးနေတာပါ။2016ခုနှစ်ဇွန်လကဒေါ်နယ်ထရန့်ဂျူနီယာအပါအဝင်မဲဆွေစည်းရုံးရေးအဖွဲ့တွေကတခြားထိပ်တန်းတာဝန်ရှိသူတွေနဲ့ရုရှားရှေ့နေသူတို့တွေ့ဆုံခဲ့တာနဲ့ဆက်ဆက်ပြီးစစ်ဆေးဖို့လေဂျူရီအဖွဲ့ကဆင့်ခေါ်ထားပြီးလို့ရိုက်တာသတင်းဌာနကရေးပါတယ်။အခုဆိုရင်ဒီ Grand Jury အဖွဲ့ဖွဲ့ပြီးလှုပ်ဆောင်နေပြီးမို့မစ္စတာထရန့်မိသားစုရဲ့ဗန်နာငွေကြေးဆိုင်ရာမှတ်တမ်းတွေကိုလည်းတောင်းယူကြည့်ရှုလာနိုင်ခြင်းရှိနေပါတယ်။သူရဲ့ဗန်နာငွေကြေးပိုင်းကိစ္စတွေကိုမထိဖို့သမ္မတထရမ့်ကမူလကိုတတိပေးထားပါဗျ။
တရုတ်နိုင်ငံရဲ့ကုန်သွယ်ရေးဆိုင်ရာဆောင်ရွက်ချက်တွေပြောင်းလဲဖို့နဲ့မြောက်ကိုရီးယားရဲ့လက်နက်အစီအစဉ်တွေရပ်အောင်ပိုတိုက်တွန်းဖို့တရုတ်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဖိအားတိုးပေးမယ်လို့ပြောလင်းရပါဗျ။တရုတ်နိုင်ငံရဲ့ကြီးကျယ်ရဲ့ဈေးကွက်ထဲကိုဝင်နိုင်ဖို့နိုင်ငံသားကုမ္ပဏီတွေရဲ့နည်းပညာလျှို့ဝှက်ချက်တွေပေးရမယ်လို့တရုတ်ကတောင်းဆိုတဲ့ကိစ္စပေါ်စုံစမ်းဖို့အတွက်အမိန့်ပေးချက်ကိုသမ္မတထရမ့်ရပ်ပိုင်းအတွင်းမှာလက်မှတ်ထိုးလိုက်မယ်လို့ဗန်နာရေးဆိုင်ရာသတင်းမီဒီယာတွေမှာဖော်ပြကြပါဗျ။တောက်ကြနေမှာဖြစ်နိုင်တယ်လို့ခန့်မှန်းကြပေမဲ့အင်ဂျီတော်တာဝန်ရှိသူတွေကတော့အစီအစဉ်မရှိသေးဘူးလို့ဆိုပါတယ်အဲ့ဒီစုံစမ်းမှုတွေကနေတရုတ်လုပ်ကုန်ပစ္စည်းတွေအမေရိကန်ဈေးကွက်ထဲကိုဝင်ဖို့အခွန်တိုးမြင့်တဲ့အခြေအနေမျိုးဖြစ်လာနိုင်ပါတယ်။အဲ့ဒီလိုဖြစ်မယ်ဆိုရင်တော့ WTO ကမ္ဘာ့ကုန်သွယ်ရေးအဖွဲ့ကြီးမှအမေရိကန်သဘောတူထားတဲ့သဘောတူချက်တွေချိုးဖောက်ရရောက်မယ်လို့ကုန်သွယ်ရေးရာကျွမ်းကျင်သူတွေကသတိပေးနေကြပါတယ်။အမေရိကန်ကုသန်းရောင်းဝယ်ရေးဝန်ကြီးကတော့တရုတ်ရဲ့ကုန်သွယ်ရေးဆိုင်ရာလှုပ်ဆောင်ချက်တွေကြောင့်အမေရိကန်ပို့ကုန်တွေထိခိုက်နေပြီးတရုတ်နဲ့ကုန်သွယ်ရေးမှဒေါ်လာဘီလီယံ340ကျော်လုံငွေပြနေတယ်လို့ပြောကြားခဲ့ပါတယ်။တရုတ်ရဲ့ကုန်သွယ်ရေးမညီမမျှဖြစ်နေတာကိုအရေးယူကြံတွယ်မယ်ဆိုတဲ့ထရမ့်ရဲ့ရွေးကောက်ပွဲကတိတွေကြောင့်ရွေးကောက်ပွဲတုန်းကအလုံသမားလူရန်စားအများရဲ့မဲရီကိုဒေါ်နယ်ထရမ့်ရရှိခဲ့တာဖြစ်ပါတယ်
။ထင်ရှားတဲ့ဝေဂါလူမျိုးစုခေါင်းဆောင်တဦးကိုအီတလီနိုင်ငံမှာပြီးခဲ့တဲ့သတင်းဘက်ကခဏတာထိန်းသိမ်းခဲ့တဲ့ဖြစ်ရပ်ကြောင့်လူ့အခွင့်အရေးဖွဲ့ပြီးကြားအထူးသတိထားစရာဖြစ်လာပါတယ်။ဒီဖြစ်ရပ်အပေါ်ဥရောပမှာတရုတ်ရဲ့နိုင်ငံရေးဩဇာလွှမ်းမိုးမှုကြီးထွားလာတဲ့အချိန်တွေဖြစ်လူ့အခွင့်အရေးဖွဲ့တွေကမြင်ကြတာပါ။ဒီဖမ်းဆီးမှုမှာ BBC ရရတပ်ဖွဲ့ Interpol ရဲ့ပတ်ဝန်းပတ်သက်မှုကြောင့်ဒီဆိုရမှုကိုပိုပြီးကြီးသွားစေပါတယ်။လက်ရှိအင်တာပိုးအဖွဲ့မှာပြီးကြတဲ့နှစ်နိုဝင်ဘာလကစပြီးကြီးခဲ့ဖြစ်နေသူဟာတရုတ်နိုင်ငံအများပြည်သူလူမျိုးရေးဆိုင်ရာဒုတိယဝန်ကြီးမန်ခေါင်ဝေဖြစ်ပါတယ်။ဂျာမနီနိုင်ငံမြူနီမြို့အခြေစိုက်ကမ္ဘာ့ဝေကာကွန်ဂရက် WUC ရဲ့အတွင်းမှုချုပ်ဒေါ်ကွန်အီဆာကိုပြီးခဲ့တဲ့သတင်းပတ်ဗိုလ်တူးနေ့မှာရောမမြို့ရဲတပ်ဖွဲ့ကတားဆီးပြီးတော့ထိန်းသိမ်းလိုက်တာပါ။တရုတ်နိုင်ငံနောက်ပိုင်းရှင်ကျန်းပြည်နယ်မှာဝေကာလူမျိုးရင်းဆိုင်နေရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးအီတလီအထက်လူတော်မှပြောဆိုဖို့သူပြင်ဆင်နေချိန်မှာပဲအခုလိုထိန်းသိမ်းခံရတာဖြစ်ပါတယ်။ဂျာမန်နိုင်ငံသားဖြစ်တဲ့အီဆာကိုရောမမျိုးရဲတပ်ဖွဲ့ကရဲစခန်းခေါ်သွားပြီးဓာတ်ပုံရိုက်လက်ဝဲယူပြီးတော့၃နာရီကျော်ကြာထိန်းသိမ်းပြီးတဲ့နောက်မှမှပြန်လွတ်ပြေးခဲ့တာပါ။ ဘယ်သူဘဝဆိုတာစစ်ဆေးဖို့ထင်ထင်နားလို့ဆိုပေမဲ့လည်းသူ့နာမည်ဟာအင်တာပိုးအဖွဲ့ရဲ့အမည်ရောင်သတိပေးချက်စည်းနဲ့မှာပါနေတာကြောင့်အခုလိုထင်ထင်နားလို့လည်းအီတီရဲကပြောတဲ့အကြောင်းအီဆာကပြောပါတယ်
အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်မှာနိုင်ငံသားတပ်ဖွဲ့ဝင်တွေပါလာတဲ့ရေတံတစ်ခုအပေါ်ဂျာတာဘီညာရုံကအသေးတန်းကံဘုံခွဲသူတယောက်တိုက်ခိုက်ခဲ့လို့၄ယောက်ထဲမှနေသေဆုံးခဲ့ပါတယ်။အာဖဂန်အရသား၃ယောက်အပြင်နေတိုးတပ်ဖွဲ့ဝင်တယောက်သေဆုံးခဲ့တယ်လို့အမေရိကန်တာဝန်ရှိသူကပြောပါတယ်။ဒီတိုက်ခိုက်ခံရတဲ့ရေတံမှာအာဖဂန်တပ်ဖွဲ့ဝင်တွေအပြင်နေတိုးတပ်ဖွဲ့ဝင်တွေပါလာတာဖြစ်ပါတယ်။ပောက်ကွဲမှုကြောင့်နေတိုးတပ်ဖွဲ့ဝင်၅ယောက်နဲ့အာဖဂန်စစ်ကပြန်တယောက်လည်းဒဏ်ရာရခဲ့ပြီးတော့သူတို့ကိုတော့ background leader စခန်းမှာရှိတဲ့အမေရိကန်စစ်တပ်ဆေးရုံမှာကုသပေးနေပါတယ်။သူတို့ရဲ့အခြေအနေဒီနေတယ်လို့ဆိုပါတယ်ဗုဒ္ဓဟူးနေ့နေ့လည်တော့ကကနဟာပြည်နယ်မှာနေတိုးတပ်ဖွဲ့ဝင်တွေရဲ့ရင်တန်းတိုက်ခိုက်ခံခဲ့ရလို့အမေရိကန်စစ်သား2ယောက်သေဆုံးပြီးတော့4ယောက်ဒဏ်ရာရခဲ့ပါသေးတယ်ရှင
်ဗျူအမေရိကန်စံမနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိစိုင်းဒိုမီတာ32 kHz 932စိုင်းဒိုမီတာ40 kHz 9433ညစိုင်းဒိုမီတာ48 kHz 6185ဒုတိယနာရီဘက်မှာစိုင်းလက်မီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီရီကနေတောက်ကြမနေ့ဖက်တရင်များကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံမှာအချွန်းအနှံယောဂပူရှိနေသူတွေကနေတည်ဆုံးသူ14ဦးအထိရှိသွားပြီလို့ပြည်သူ့ကျန်းမာရေးဦးစီးဌာနရဲ့ဇာတာပတိနေ့နောက်ဆုံးထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်ဩဂုတ်လ2ရက်နေ့နေ့လယ်2နာရီကနေဩဂုတ်လ3ရက်နေ့နေ့လယ်2နာရီအထိတန်တရာလူနာ22ဦးကိုဓာတ်ကွဲဆန်းသက်စစ်ဆေးတာမှာ H1N1 ပိုးတွေ့လူနာ17ယောက်ထပ်မံတွေ့ရှိတဲ့အကြောင်းထုတ်ပြန်ချက်မှာပြောထားပါတယ်။ဇူလိုင်လ21ရက်နေ့ကနေဩဂုတ်လ3ရက်နေ့အထိတနိုင်ငံလုံးကနေကြတဲ့အချက်လက်တွေအရလက်တလောပြင်းထန်အသက်ရှူလမ်းကြောင်းပိုးဝင်ယောဂါနဲ့ဆေးရုံတက်ကုသမှုခံယူနေသူပေါင်း305ဦးရှိပြီး H1N1 ယောဂါပိုးရှိနေသူ110ဦးရှိတယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အဲ့ဒီအထက်မှာကျမ်းမာရေးဝန်ထမ်းတချို့နဲ့နိုင်ငံခြားသားတူလည်းပါပါတယ်။အော်ဟိုလာ၃ရက်နေ့မွန်လွဲပိုင်းအထိအထူးကုဆေးရုံကြီးဝေဘာကီမှာအေချွမ်းအနွမ်းပိုးတွေ့အတွင်းလူနာ26ဦး၊အခြားတိုင်းဒေသကြီးနဲ့ပြည်နယ်ဆေးရုံကြီးတွေမှာအေချွမ်းအနွမ်းပိုးတွေ့အတွင်းလူနာ38ဦး၊စုစုပေါင်းလူနာ63ဦးကုသမှုခံယူနေတယ်လို့လည်းဖော်ပြထားပါတယ်။ဆေးရုံတက်ကုသတဲ့အတွင်းလူနာတွေနဲ့ယောဂါပျောက်ကင်းလို့ဆင်းသွားတဲ့လူနာ28ယောက်ရှိပြီလို့လည်းပြည်သူ့ကျန်းမာရေးဦးစီးဌာနကပြောပါတယ်။
မြန်မာဆိုရငင်းကြဲရေးကော်မရှင်နဲ့ညီညွတ်သောတိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီ UNFC တို့ထိုင်းနိုင်ငံချင်းမိုင်မြို့မှာဒီကနေ့တောက်ကြနေမှာဆွေးနွေးကြဖို့ရှိပါတယ်။ဂျာတာရင်းနေတုန်းကတော့ညီညွတ်ရေးကော်မရှင်နဲ့အပြည့်ခတ်ရဆဲရေးသဘောတူစာချုပ် NCA လက်မှတ်ထိုးထားတဲ့အဖွဲ့၈ဖွဲ့တို့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ညီညွတ်ရေးလုပ်ငန်းစဉ်ကိုအကောင့်ထဲဖော်တဲ့နေရာမှာကြုံတွေ့ရတဲ့အားနည်းချွေရင်းချက်တွေကိုပြင်ဆင်နိုင်ဖို့အလွတ်သဘောညှိနှိုင်းတာဖြစ်တယ်လို့ပို့အမျိုးသားလူမျိုးရဲ့အဖွဲ့ချုပ်ဥက္ကဋ္ဌဦးခွန်မြင့်ထွန်းက VOA မြန်မာပိုင်းကိုပြောပါတယ်။အခက်အခဲတွေကိုနှစ်ဖက်ညှိနှိုင်းပြီးရင်တော့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ကိုတင်ပြဆုံးဖြတ်ချက်ယူကြမှာဖြစ်ပါတယ်။တနိုင်ငံလုံးအပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်အကောင့်ထဲပေါ်မှုဆိုင်ရာညှိနှိုင်းစည်းဝေးပွဲကိုအစိုးရနဲ့ NCA လက်မှတ်ထိုးထားတဲ့အဖွဲ့တွေကြားပုံမှန်ကျင်းပသွားဖို့အတွက်လည်းဂျာတာဘေးနီကဆွေးနွေးပွဲမှာသဘောတူခဲ့ကြပါတယ်။27ရာစုပင်လုံတတိယအကြိမ်ဆွေးနွေးမှုတွေမကျင်းပခင်မှာအစိုးရနဲ့တိုင်းရင်းသားအဖွဲ့တွေကြားညှိနှိုင်းနေတဲ့အနေနဲ့အခုချင်းမိုင်မှာဆွေးနွေးပွဲတွေကျင်းပနေတာဖြစ်ပါတယ်။အရင် UNFC မှာပါတဲ့ KIO ကချင်းအဖွဲ့နဲ့ကချင်းအဖွဲ့က UNFC တွေကနေနှုတ်ထွက်ခဲ့သလို NCA မှာလက်မှတ်မထိုးနိုင်တဲ့မြောက်ပိုင်းကတိုင်းရင်းသားအဖွဲ့တချို့ကလည်းငြိမ်းချမ်းရေးပေါ်ဆောင်နိုင်ဖို့အဖွဲ့တီထောင်အပြန်ကြိုးစားနေတဲ့အတွက်ငြိမ်းချမ်းရေးအလားအလာအတွက်လည်းမေးခွန်းထုတ်စရာဖြစ်နေပါတယ်။မြန်မာနိုင်ငံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့21ဖွဲ့ရှိပြီးတော့ NCA စာချုပ်မှာ10ဖွဲ့ပဲလက်မှတ်ထိုးထားပါတယ်ရှင်။
ပိုင်ဆိုင်မှုညှင်းပွားနေတဲ့ကက်ရှမီးယားဒေသဟိမွန်နာဘက်အချမ်းမှာဂျာတာဘီနီကအတိကျစီဖြစ်တဲ့တိုက်ပွဲတွေအတွင်းအိန္ဒိယစစ်သား2ယောက်နဲ့တပုန်2ယောက်တေဆုံးသွားပါတယ်။တောင်ပိုင်းကရှိုပီယန်ခရိုင်မှာပြည်ခတ်မှုတစ်ခုအတွင်းစစ်သား2ယောက်တေဆုံးသွားတာလို့အာဏာပိုင်တွေကပြောပါတယ်။တပုန်တွေလိုတန်များရှိသူတွေကိုဖမ်းမိဖို့စီးနှင်းရှာဖွေမှုလုပ်နေချိန်တွင်ဖြစ်တဲ့အဲ့ဒီပြည်ခတ်မှုမှာတခြားစစ်သား2ယောက်လည်းအပြင်းထန်ဒဏ်ရာသွားပါတယ်။တပုန်2ယောက်ကတော့တောင်ပိုင်းကခူဂန်းမြို့မှာအစိုးရတပ်ကချုံကိုတိုက်ခိုက်တာကြောင့်တေဆုံးသွားတာပါ။အိန္ဒိယစစ်တပ်ရဲ့တိုက်ခိုက်မှုကြောင့်ပါကစ္စတန်ခြေဆိုင်လက်စကာအီထရိုင်ဘာစစ်သွေးကြောအဖွဲ့ရဲ့တပ်မှုအာဘူဒူဂျာနာတည်ဆုံသွားပြီးရပိုင်းအတွင်းမှာပဲအခုတိုက်ခိုက်မှုတွေဖြစ်တာပါ။1948ခုနှစ်မှာဗြိတိရှ်ကိုလိုနီအုပ်ချုပ်ရေးအဆုံးသတ်သွားပြီးတဲ့ကကက်ရှမီးယားဒေသကိုနျူကလ িয়ার လက်နက်ပိုင်ဆိုင်ထားတဲ့အိမ်ကြီးချင်းတိုင်ပင်နိုင်ငံတွေဖြစ်ကြတဲ့ပါကစ္စတန်နဲ့အိန္ဒိယတို့ကခွဲပြီးအုပ်ချုပ်နေကြတာပါ။ဒါပေမဲ့လည်းနှစ်နိုင်ငံစလုံးကအဲ့ဒီဒေသကိုသူတို့လုံးဝပိုင်တယ်လို့ပြောထားကြပါတယ်။အိန္ဒိယအုပ်ချုပ်တဲ့ပချမ်းမှာတပုံထနေတာနှစ်30နီးပါးကြာနေပြီဖြစ်ပြီးဒီချာလွတ်လပ်ရေးဒါမှမဟုတ်ပါကစ္စတန်နဲ့ပေါင်းစည်းရေးကိုတောင်းဆိုတိုက်ပွဲဝင်နေကြတာပါအဲဒီတိုက်ပွဲတွေကြောင့်လူထောင်ပေါင်းများစွာတေဆုံးရပြီပါ
Israel ဝန်ကြီးချုပ် Benjamin Netanyahu ဟာလက်စားမှုအလွဲသုံးစားလုပ်မှုနဲ့အခရီးလိုက်စားတဲ့အမှုနှစ်ခုမှာယုံကြည်မှုပြပြစီတဲ့ရာဇဝတ်မှုတွေအတွက်တန်တရားရှိခံနေရပါတယ်။ Mr. Netanyahu ကိုလားနဲ့ချီစစ်ဆေးမေးမြန်းနေကြတဲ့စုံစမ်းရေးမှုတွေကဒီအမှုမှာပတ်သက်နေသူတွေအနေနဲ့လူသိရှင်ကြားပြောဆိုဆွေးနွေးမှုတွေမလုပ်ရဆိုတဲ့တရားရုံးအမိန့်ကိုကြာသာပြင်းတွေကရယူခဲ့ပါတယ်။ဒီစုံစမ်းမှုအပေါ်သတင်းမီဒီယာတွေမှာဖော်ပြမှုကိုကန့်သတ်နိုင်ဖို့ဖြစ်ပါတယ်။ဝန်ကြီးချုပ် Netanyahu ကတော့သူ့အနေနဲ့ဒီဆုံးတရားအမှားမလုပ်ခဲ့ဘူးလို့ညှင်းဆန်ထားပါတယ်။ဝန်ကြီးချုပ်ဖြုတ်ချဖို့ပြစ်မှတ်ထားခံရပြီးတော့အစိုးရပြအောင်ဆောင်ရွက်မှုတွေအထုတ်အထည်ရောင်းနေခြင်းဖြစ်တယ်လို့သူ့ရဲ့ပြောခွင့်ရသူကကြာသာပြင်းတွေကကြေညာချက်ထုတ်ပြန်ပါတယ်။အမှုနံပါတ်1000လို့စည်းရင်းတက်ထားတဲ့အမှုမှာတော့အစ္စရေးဝန်ကြီးချုပ်ဟာသူ့ကိုထောက်ခံတဲ့တန်းကြွယ်တထေးကြီးတွေစီကနေတမိုးကြီးတဲ့လက်ဆောင်တွေကိုမယူသင့်ပဲယူခဲ့တယ်လို့ဖော်ပြထားပါတယ်။အမှုနံပါတ်2000ကတော့ Yediot Aronot တင်းစာတိုက်ပိုင်ရှင်အာနွန်မိုဇက်စ်နဲ့စီးပွားရေးအပေးအယူလုပ်ခဲ့တယ်ဆိုတဲ့အမှုဖြစ်ပါတယ်။အဲဒီသတင်းစာထဲမှာနတ်တန်ညာဟုအမြင်ကောင်းတဲ့သတင်းတွေပို့ပြီးဖော်ပြပေးဖို့အတွက်သူ့နဲ့ပြိုင်ဘက်အဓိကသတင်းစာအယောင်ကျစေမယ့်ဥပဒေတွေထုတ်ပေးမယ်လို့ဝန်ကြီးချုပ်ကအပေးအယူလုပ်ကမ်းလှမ်းခဲ့တယ်လို့ဆိုပါတယ်။အရင်အစ္စရေးဝန်ကြီးချုပ်တွေကလည်းအခုလိုမျိုးရာဇဝတ်မှုဆဲချက်တွေနဲ့စုံစမ်းစစ်ဆေးခံခဲ့ရပူပါတယ်ရှင
်နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဆွမြတ်မွန်တို့ပြောပြခဲ့ကြတာပါ view ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ Facebook စာမျက်နှာကနေပြီးတော့လည်းတင်ရိုက်တင်ဆက်ပေးနေတာဖြစ်ပါတယ်အခုတော့နိုင်ငံကသတင်းနှွားတပုတ်နဲ့စတင်ကြပါတယ်ဒီသတင်းပတ်ကုန်မှာကျင်းပမဲ့အရှိတောင်အာရှနိုင်ငံများအဖွဲ့အာဆီယံနိုင်ငံသားကြီးဝန်ကြီးအစည်းအဝေးနဲ့တဆက်တည်းကျင်းပမဲ့အစည်းအဝေးတွေကိုအမေရိကန်နိုင်ငံသားကြီးဝန်ကြီး Rex Tillerson တက်ရောက်တဲ့အခါမြောက်ကိုရီးယားအရေးနဲ့ပတ်သက်ပြီးဘလောက်ထိPRP ပြောဆိုလုတ်ဆောင်မလဲဆိုတာစောင့်ကြည့်နေကြပါလေ။အာဆီယံအဖွဲ့ဝင်တွေအနေနဲ့ကုလသမဂ္ဂမြောက်ကိုရီးယားအပေါ်ချမှတ်ထားတဲ့တံခါးရေးယူမှုတွေကိုဘယ်လောက်ထိလိုက်နာလုတ်ဆောင်နေသလဲဆိုတဲ့မေးခွန်းကလည်းရှိနေတာပါ။ဒီအခြေအနေနဲ့ပတ်သက်လို့ကိုကျော်ကျော်သိန်းစူးစီးတင်ပြထားပါလေ
။ဖိလစ်ပိုင်မှာကျင်းပမဲ့အာဆီယံဒေသဆိုင်ရာအစည်းအဝေး ARF ကိုမြောက်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးကိုဖိတ်ကြားခြင်းမပြုဖို့အမေရိကန်ကလိုလားပေမဲ့ဖြစ်မလာပဲအမေရိကန်နိုင်ငံသားရဲ့ဝန်ကြီး Rex Tillerson ဟာမြောက်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးရီဆူယုံနဲ့အစည်းအဝေးစပွဲမှာတခြားနိုင်ငံသားရဲ့ဝန်ကြီးတွေနဲ့အတူထိုင်ရတော့မှာပါ။ဒီအချိန်ထဲမှာမစ္စတာတီလာဆန်နဲ့မစ္စတာရီဆူယုံတို့တီးခြားတွေ့ဆုံကြမလား။နျူကလ িয়ার နဲ့ဒုံးကျည်အရေးတွေကိုဆွေးနွေးကြမလားဆိုတဲ့မေးခွန်းတွေကထွက်လာတာပါ။ဒါပေမဲ့လည်းမစ္စတာတီလာဆန်အနေနဲ့မြောက်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးနဲ့တီးခြားတွေ့ဆုံဖို့အစီအစဉ်လုံးဝမရှိဘူးလို့ဗိုလ်ထူးနေကတယ်လီဖုန်းကနေတဆင့်လုတ်တဲ့သတင်းစာရှင်းလင်းပွဲတွင်အမေရိကန်နိုင်ငံသားရဲ့ဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာလက်ထောက်နိုင်ငံသားရဲ့ဝန်ကြီးဆူဇန်တွန်တန်ကရှင်းရှင်းလင်းလင်းပြောထားပါတယ်။အမေရိကန်ကစူးစမ်းလှုပ်ဆောင်နေတာကတော့မြောက်ကိုရီးယားအနေနဲ့သူတို့တွက်ချက်လှုပ်ဆောင်နေတာတွေပြောင်းလဲသွားစေဖို့ဖိအားပိုပေးနိုင်ရည်ပဲဖြစ်တယ်လို့လည်းလက်ထောက်နိုင်ငံသားရဲ့ဝန်ကြီးတွန်တန်ကပြောပါတယ်
။ Basically what we're trying to do is galvanize this pressure and isolate North Korea so that it can
အခြေခံအဖြစ်ကျမတို့ကြိုးစားနေတာကဒီဖိအားကိုပိုတွန်းဖို့နဲ့မြောက်ကိုရီးယားကိုအထူးကြံဖြစ်အောင်လုပ်ဖို့ပါ။အဲဒီကနေတဆင့်ဒီလက်နက်အစီအစဉ်တွေကိုလုပ်ဖို့ကြိုးစားနေတာကြောင့်ဘာအခွင့်အလမ်းတွေဆုံးရှုံးနစ်နာသွားတယ်ဆိုတာကိုသူတို့နားလည်ဖို့ဖြစ်ပါတယ်။ဒါတွေကိုဆက်လုပ်နေတာမထိုက်တန်ဘူးဆိုတာမြောက်ကိုရီးယားအစိုးရနားလည်လာပြီးတော့ဘယ်လိုဆွန့်လွတ်မလဲ။နီးလန်းကပါလဲဒီလိုဆွန့်လွတ်တာကနေဘာရလာဖို့မျှော်လင့်နိုင်မလဲဆိုတာတွေကိုနိုင်ငံတကာအတိုင်းအဝိုင်းနဲ့အလေးအနက်ဆွေးနွေးလာဖို့ဖြစ်ပါတယ်
။လက်ရှိအချိန်ထိတော့မြောက်ကိုရီးယားကဒီလိုအလေးနဲ့ပြောဆိုဆွေးနွေးခြင်းနဲ့အလားအလာမျိုးလုံးဝမတွေ့ရသေးဘူးလို့လည်းစူဇန်သွန်တန်ကပြောပါတယ်။ကုလသမဂ္ဂကမြောက်ကိုရီးယားပေါ်တံခတ်အရေးယူမှုတွေတော်များများချမှတ်ထားပြီးဒီတံခတ်အရေးယူမှုတွေတည်ရောက်မှုရှိအောင်နိုင်ငံတကာကဝိုင်းလုံးကြဖို့အမေရိကန်ကတိုက်တွန်းပြောဆိုနေတာပါ။အထူးသဖြင့်မြောက်ကိုရီးယားရဲ့အဓိကမာမေးဖြစ်တဲ့တရုတ်နိုင်ငံအနေနဲ့ပို့ပြီးတွန်းအားပေးလှုပ်ဆောင်ဖို့အမေရိကန်ကလိုလားပါတယ်။ဒါ့အပြင်အာဆီယံဖွဲ့ဝင်နိုင်ငံတွေထဲမှာမြောက်ကိုရီးယားနဲ့အနီးကဆက်ဆံရေးရှိထားတဲ့နိုင်ငံတချို့ရှိနေပြီးတော့အဲဒီနိုင်ငံတွေကဘာမှလုပ်ကြတာမတွေ့ရဘူးလို့စင်ကာပူနိုင်ငံ Yusof Aishak Institute ကအရှိတော်အရှာဒေတာဆိုင်ရာအကြီးတန်းသုတေသီဒေါက်တာမဲခွန်ခုတ်ကပြောပါတယ
် Very clear that some Southeast Asian countries and ASEAN members have long standing and close relations with North Korea
အာဆီယံဖွဲ့ဝင်နိုင်ငံတွေထဲမှာမြောက်ကိုရီးယားနဲ့နှစ်ပေါင်းများစွာအနီးကဆက်ဆံရေးရှိထားတဲ့နိုင်ငံတွေရှိပါတယ်အထူးသဖြင့်ကမ်ဘောဒီးယားနဲ့လာအိုနိုင်ငံတွေဖြစ်ပြီးတော့အခုချိန်ထိအဲ့ဒီနိုင်ငံတွေအနေနဲ့ဆက်ဆံရေးကိုရှော့ချမဲ့မြင်သာတဲ့ရေးလက္ခဏာတွေမတွေ့ရပါဘူး။ဗီယက်နမ်ဟာလည်းမြောက်ကိုရီးယားနဲ့တမိုင်းနဲ့ချီတဲ့အနီးကဆက်ဆံရေးရှိခဲ့ပေမဲ့အမေရိကန်ကတိုက်တွန်းတဲ့အတိုင်း မကြသေးခင်ကပဲဆက်ဆံရေးကိုကန့်တက်ခဲ့ပါတယ်ဒါပေမဲ့ကမ္ဘောဒီးယားနဲ့လာအိုတို့ကတော့ဒီလိုအရေးလက္ခဏာမျိုးလုံးဝမပြပါဘူ
းမြန်မာနဲ့မြောက်ကိုရီးယားကြားဆက်ဆံရေးကိုတော့ဒေါက်တာမဲခွန်းကုတ်ကထည့်ပြောမသွားပါဘူးဒါပေမဲ့လည်းအမေရိကန်အနေနဲ့တော့မြောက်ကိုရီးယားအပေါ်ထိရောက်တဲ့ဖိအားပေးရေးနိုင်ငံတကာအားကိုစူးစမ်းဆူဆောင်းတာမှာမြန်မာနိုင်ငံကိုလည်းမေ့မထားဘူးဆိုတာမြောက်ကိုရီးယားမူဝါဒဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်အမေရိကန်ဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီးဂျိုးဆက်ဗျွန်းသိမ်းမကြသေးခင်ကပဲမြန်မာနိုင်ငံကိုလာရောက်ပြီးမြောက်ကိုရီးယားနဲ့မြန်မာအကြားဆက်ဆံရေးကိစ္စဆွေးနွေးခဲ့တာကပြနေပါတယ်အဲ့ဒီခီးစဉ်တွင်အထူးကိုယ်စားလှယ်ဂျိုးဆက်ဗျွန်းကမြန်မာနဲ့မြောက်ကိုရီးယားကြားကြံနေသေးတဲ့ဆက်ဆံရေးတွေကိုဖျက်တောက်ဖို့တိုက်တွန်းခဲ့တယ်ဆိုတဲ့သတင်းတွေကလည်းထွက်ထားပါတယ်မြန်မာတာဝန်ရှိသူတွေကတော့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်တွေအတိုင်းလိုက်နာလှုပ်ဆောင်မယ့်အကြောင်းအလင်းတင်တယ်လို့ပြောဆိုထားတာပြီးရှိပါတယ်ခင်ဗျာ
ကိုကြည်ရောသိန်းတင်ပြခဲ့တာပါခင်ဗျာအခုဆက်လက်နားဆင်ရမှာကတော့ပါကစ္စတန်အစိုးရအနေနဲ့ Islamic ဆွေသွေးကြွဟာဂန်နီကိုရဲ့ကိုထိထိရောက်ရောက်မနှိမ်နှင်းဘူးဆိုရင်အမေရိကန်ကပါကစ္စတန်ကိုပေးနေတဲ့စီရေးထောက်ပံ့စီရေးတန်း90ကိုမပေးဘဲဆိုင်းငံ့ထားဖို့ဆုံးဖြတ်ခဲ့ပါတယ်ဒီလိုလှုပ်ရန်လှုပ်လိုက်တဲ့အတွက်ကြောင့်မလို့ပါကစ္စတန်ဘက်ကအဲ့ဒီကွန်ရက်ပေါ်ဘလောက်အတိုင်းတာအထိအေးအေးဆောင်ရွက်မှုတွေလုပ်နိုင်ပါသလဲအမေရိကန်ရဲ့အကြမ်းဖက်မှုတိုက်ဖျက်ရေးစစ်ဆင်ရေးမှာပါကစ္စတန်မပါပဲအောင်မြင်နိုင်ပါသလားဒီ VOA သတင်းတော့နဇရနာဂါဖာရဲ့သုံးသပ်ချက်ကိုမဆုမျက်မှန်ပြောပြမှာပါ
ပါကစ္စတန်အတွက်စီးရေးထောက်ပံ့စရိတ်ဒေါ်လာတန်90ကိုအမေရိကန်ကဆိုင်းငံ့ထားဖို့ဆုံးဖြတ်ခဲ့ပြီးတဲ့နောက်ပါကစ္စတန်အစိုးရရဲ့အကြမ်းဖက်မှုစစ်ဆင်ရေးနဲ့အမေရိကန်ထောက်ပံ့မှုအပေါ်ပါကစ္စတန်စစ်တပ်မိခိုနေရတဲ့အခြေအနေတွေကိုပါကစ္စတန်နိုင်ငံထဲမှာဆွေးနွေးစရာဖြစ်ခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံကိုအမေရိကန်ကစစ်ဝင်တိုက်ခဲ့တဲ့2000ခုနှစ်ထဲကစလို့အာဖဂန်နစ္စတန်နဲ့ပါကစ္စတန်နယ်စပ်ကစစ်သွေးကြွအဖွဲ့တွေကိုနှိမ်နင်းပေးဖို့အတွက်ပါကစ္စတန်စစ်တပ်ကိုအမေရိကန်စစ်ရေးကူညီစရိတ်ပေးခဲ့တာဒေါ်လာဘီလီယံ30ရှိသွားပါပြီ။ဒါပေမဲ့အမေရိကန်ဘက်ကအကြမ်းဖက်အဖွဲ့အစည်းအဖြစ်သတ်မှတ်ထားတဲ့ဟာဂန်နီကွန်ရက်ကိုပါကစ္စတန်ကကင်တွယ်နှိမ်နင်းခြင်းမရှိဘူးလို့အမေရိကန်တာဝန်ရှိသူတွေဘက်ကဟိုးအရေအချိန်တော်တော်ကြာကြာတည်းကပြောနေကြတာပါပါကစ္စတန်ထောက်လန်းရေးနဲ့ဟာဂန်နီကွန်ရက်ဆက်နွယ်မှုရှိနေတယ်လို့လည်းတော်တော်များများကတန်တရားရှိပါတယ်ဒီအဖွဲ့ကိုချေမုံအောင်အမေရိကန်ကငွေကြေးထောက်ပံ့မှုရလိုက်ပေမဲ့ထိရောက်မှာမဟုတ်ဘူးလို့လေးလာသူတချို့ကပြောကြပါတယ်နယူးယောက်မြို့အခြေစိုက်သတင်းတောက်ဂျာဟန်ဂီယာဟာထက်ကသူ့ရဲ့အမြင်ကို VOA ကိုခုလိုပြောပါတယ်
။ဒါအသစ်ဆန်းမဟုတ်ပါဘူး။ပါကစ္စတန်ရဲ့ဆောင်ရွက်ချက်ပေါ်မူတည်ပြီးတော့အထောက်ပံ့တဲ့နိုင်ငံတကာပူးပေါင်းတပ်ဖွဲ့တွေအတွက်ထောက်ပံ့ရေးရန်ပုံငွေပေးတဲ့နည်းလမ်းကိုအမေရိကန်ဆိုရလုတ်ခဲ့တာနှစ်ပေါင်းတော်တော်ကြာပါပြီ။ဒီနည်းနဲ့အရင်ကမအောင်မြင်ခဲ့ဘူးဆိုရင်ဒီတစ်ခေါက်မှလည်းအောင်မြင်မယ်လို့မျှော်လင့်လို့မရပါဘူး
။ Washington အခြေစိုက်အာဖဂန်နိုင်ငံရေးကျွမ်းကျင်သူဟာရှင်ဝါဒတရားကလည်းပါကစ္စတန်ဘက်ကဟာဂာဒီကွန်ရက်ကိုစိတ်ပါလက်ပါနှိမ်နှင်းမှာမဟုတ်ဘူးလို့ဆိုပါတယ်
။စစ်ကြီးထောက်ပံ့မှုတွေကိုဖျက်လိုက်လို့ပါကစ္စတန်ဘက်ကဟာဂာဒီကွန်ရက်ပေါ်ထိရောက်ရောက်အရေးယူဆောင်ရွက်မှာမဟုတ်ပါဘူး။ဒီကိစ္စအတွက်ပါကစ္စတန်ဘက်ကရင်းနှီးထားတာလည်းနှစ်ပေါင်းမနည်းတော့ပါဘူး။ထရမ့်အစိုးရဘက်ကမောင်းသူမဲ့ drone ယာဉ်တွေပို့သုံးတိုက်ခိုက်တာ၊အိုဆမာဘင်လာဒင်ကိုဖမ်းခဲ့တော့ငါလို့အထူးတပ်ဖွဲ့စစ်စင်ရေးလုပ်ငန်းတွေတစ်ဖက်သက်ပိုတိုးလှုပ်လာမှမျိုးကိုတော့ပါကစ္စတန်ဘက်ကစိုးရိမ်နေပါတယ်။
အမေရိကန်ဦးဆောင်တဲ့အကြမ်းဖက်မှုတိုက်ဖျက်ရေးစစ်ပွဲတွေမှာပါကစ္စတန်ဘက်ကပေးဆပ်မှုတွေများတယ်လို့ပါကစ္စတန်ဘက်ကတော့ပြောနေပါတယ်။ဝေးလံတဲ့တိုင်းရင်းသားဒေသတွေမှာစစ်စီရေးတွေလုပ်ပြီးတော့အကြမ်းဖက်သမားတွေအခိုင်အမာခြေကုပ်ယူထားတဲ့နေရာတွေကိုချေဖုံးနိုင်ခဲ့တယ်လို့ဆိုပါတယ်။ပါကစ္စတန်နိုင်ငံတည်ငြိမ်လုံခြုံရေးအတွက်ပါကစ္စတန်အစိုးရရဲ့အကူအညီလိုတယ်ဆိုတာကိုတော့အမေရိကန်စစ်တပ်အကြီးအကဲတွေကအလေးထားပြောနေစေဖြစ်ပါတယ်။အာဖဂန်နစ္စတန်မှာတိုက်နေတဲ့စစ်ပွဲမှာပါကစ္စတန်အကူအညီမပါရင်အမေရိကန်မနိုင်နိုင်ဘူးလို့အမေရိကန်ပူးတွဲတပ်ဖွဲ့များရဲ့ဦးစီးချုပ်ဗိုလ်ချုပ်ကြီးဂျိုးဆက်ဒန်ဖော့ဒ်ကဇူလိုင်လတုန်းကပဲပြောကြားခဲ့ပါတယ်။ပါကစ္စတန်မှာလောလောဆယ်အကြမ်းဖက်အဖွဲ့တွေနဲ့စစ်မျက်နှာပြင်တော်တော်များများဖွင့်ပြီးတိုက်ခိုက်နေပါတယ်။ပါကစ္စတန်တဲက IS စစ်သွေးကြွအဖွဲ့တွေကိုချေမှုန်းဖို့ခိုင်ဘာတူးဆိုတဲ့စစ်စင်ရေးကိုမကြခင်ကပဲစခဲ့တာပါ။ဒါကြောင့်စစ်ရေးထောက်ပံ့မှုတွေဖြတ်တာကိုတော့လိုလားမှာမဟုတ်ဘူးလို့ပက်ရှွာမြို့အခြေစိုက်နိုင်ငံရေးသုံးသပ်သူဟာဂျင်ဟူစိန်ကပြောပါရယ်
။ပါကစ္စတန်စစ်တပ်ကစစ်စင်ရေးတွေလုပ်နေချိန်မှာထောက်ပံ့မှုတွေဖြတ်တောက်ခံချင်မှာမဟုတ်ပါဘူး။ထောက်ပံ့မှုတွေကိုခေါ်ဝေပေးတယ်ဖြတ်တောက်တယ်ဆိုတဲ့လုပ်ငန်းစဉ်တွေကရှုပ်ထွေးပါရယ်။ပါကစ္စတန်အနာဘိုင်းတွေအနေနဲ့ထောက်ပံ့ရေးပိုင်ပြဿနာတွေရှိလာနိုင်ပါရယ်။အာဖဂန်နစ္စတန်မှာကြမ်းဖက်မှုတွေပိုဖြစ်အောင်အားပေးလာနိုင်ပါတယ်။တာလီဘန်တွေကိုအကြောင်းပြပြီးရုရှားတို့တရုတ်တို့ဘက်ကလှည့်ပြီးတော့အမျက်ထုတ်နိုင်ပါတယ
်။အမေရိကန်နဲ့ပါကစ္စတန်ကြားနားလည်မှုပိုရအောင်ဆွေးနွေးကြဖို့လိုတယ်လို့သုံးသပ်သူတချို့ကလည်းအကြံပေးနေကြပါတယ်။တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုနှဲပါနေတာကိုဖြေရှင်းဖို့လုပ်ရမယ်။အာဖဂန်နစ္စတန်နဲ့ဆက်ဆံရေးမှာလည်းပါကစ္စတန်ရဲ့သဘောထားကိုပြင်ဖို့လိုတယ်လို့နယူးယောက်မြို့အခြေစိုက်သတင်းတောက်ဟာတက်ကပြောပါတယ်ရှင
်။မဆုမျက်မှန်ပြောပြခဲ့တာပါ။နိုင်ငံတကာသတင်းတွေကိုဒီမှာခဏနာပြီးမြန်မာသတင်းလွှာတွေပဲတင်က ြည့်ရအောင်ပါမြန်မာနိုင်ငံရဲ့အပြည့်အယံညီညွတ်ရေးပြည်ပြည့်စုံဖို့ဆိုရင်တရုတ်အစိုးရရဲ့ဂျာဝင်ဆောင်ရွက်မှုကပိုပြီးအရေးပါလာနေတယ်လို့ပြည်ပရောက်တိုင်းဒေသခေါင်းဆောင်တချို့ကသုံးသပ်ပါတယ်တိုင်းဒေသလက်နက်ကိုင်အဖွဲ့တွေအားလုံးနဲ့အပြစ်ခတ်ရစဲပြီးညီညွတ်ရေးပေါ်ဆောင်မှသာတနိုင်ငံလုံးညီညွတ်ရေးကိုဦးတည်နိုင်မှာဖြစ်တယ်လို့ပြောကြပါတယ်ဒီအကြောင်းကိုဆက်ပြီးတင်ပြမှာပါအစိုးရရဲ့ညီညွတ်ရေးကော်မရှင်ကိုယ်စားလှယ်အဖွဲ့နဲ့ NCA မှာလက်မှတ်ထိုးထားတဲ့တိုင်းဒေသလက်နက်ကိုင်တပ်ဖွဲ့ခေါင်းဆောင်တွေထိုင်းနိုင်ငံချင်းမိုင်မြို့မှာဩဂုတ်လ3ရက်နေ့ကတွေ့ဆုံခဲ့ကြပြီးတတိယအကြိမ်27ရာစုပင်လုံညီလာခံမတန်ခင်အကြိုညှိနှိုင်းဆွေးနွေးကြတာပါအစိုးရညီညွတ်ရေးကော်မရှင်အဖွဲ့ဟာညီညွတ်သောတိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီ UNSC နဲ့လည်းဩဂုတ်လ4ရက်ဒီကနေ့မှာတွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်ပြီးခဲ့တဲ့လပိုင်းနေ့အတွင်းUNFC တပ်ပေါင်းစုတဲကနေလက်နက်ကင်အဖွဲ့တချို့နှုတ်ထွက်သွားတာကြောင့် UNFC အားနည်းလာတယ်ဆိုပေမဲ့ညဉ့်ဉန်းရေးဖြစ်စဉ်မှာတော့အရေးပါနေသေးပဲလို့ချင်းအမျိုးသားတဦး CNF ရဲ့ဒုက္ခတာဦးထန်နန်လျှက်နှံကမြင်ပါတယ
်အခုလက်ရှိကမြောက်ပိုင်းအဖွဲ့ပဲပြောပြော UNFC ပဲပြောပြောပြည်တော်စုညဉ့်ဉန်းရေးနဲ့ပတ်သက်လာရင်လက်နက်ကင်အဖွဲ့စီးမံနေရတာအရေးပါတဲ့အခန်းကဏ္ဍမှာရှိပါတယ်ဘာလို့ဆိုတော့တပြည်လုံးညဉ့်ဉန်းရေးရဖို့ဆိုရင်အားလုံးပါဝင်တဲ့ငြိမ်းချမ်းရေးဖြစ်နိုင်ဖို့အတွက်ကျွန်တော်တို့ကဝိုင်းပြီးတော့စူးစမ်းရမှာဖြစ်ပါလား။ဒါပေမဲ့ချင်းကတ်တဲ့ပုံကတော့ NCA လမ်းကြောင်းအတိုင်းချင်းကတ်တယ်လို့ NCA လမ်းကြောင်းနဲ့မသွားသေးတဲ့အဖွဲ့တွေနဲ့လည်းသူတို့အလွတ်တဘောချင်းကတ်ပြီးတော့ဆွေးနွေးနေကြတဲ့အပိုင်းကြီးဖြစ်ပါလား
။ UNFC အဖွဲ့ကို2011ခုနှစ်မှာမူလက12ဖွဲ့နဲ့ဖွဲ့စည်းခဲ့ပေမဲ့လက်ရှိမှာ9ဖွဲ့သာကျန်တော့တာပါ။NCA လမ်းကြောင်းနဲ့ပဲငញ្ញញရေးဖြစ်စဉ်ကိုအကောင့်ထည့်ဖော်ဖို့အာတိတရှိထားတဲ့ UNFC အနေနဲ့ NCA အပြည့်အစားချုပ်ကိုလက်မှတ်ထိုးခဲ့မယ်ဆိုရင်တော့မြန်မာနိုင်ငံရဲ့ငញ្ញញရေးကပြည့်ပြည့်စုံခြင်းမရှိသေးဘူးလို့အမေရိကန်နိုင်ငံ Los Angeles မြို့ကရှမ်းစာပေနဲ့ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကပြောပါတယ
် UNFC ငါဖွဲ့က NCA ရဲ့ policy အတိုင်းသူတို့ကတွားချင်တယ်အဲဒါပေမဲ့အခုက UNFC ကတောင်းထားတဲ့ကိုချက်ကိုမရသေးဘူးဆိုတော့သူတို့ဆက်ညှိနေကြတယ်ဒါပေမဲ့ NCA ကိုကြည့်တဲ့အခါမှာလက်မှတ်ထိုးပြီးတော့မှအကောင့်ထဲမပေါ်တာအများကြီးရှိတယ်ဆိုတော့က UNFC က NCA ကိုယုံပြီးတော့တဘောတူပြီးတော့မှလက်မှတ်ထိုးတာတောင်မှဒီမထိုးသေးတဲ့မြောက်ပိုင်းကဖွဲ့ကခုနှစ်ဖွဲ့ရှိနေတော့အငင်းချမ်းကြီးဆိုတာကတော့အလံဝေးသေးတယ် NCA ဖိုးယုံနဲ့ငင်းချမ်းကြီးကမရသေးဘူး
ညဉ့်ဉန်းရေးဖြစ်စဉ်မှာ UWSA ဝါတက်ဖွဲ့ဦးဆောင်တဲ့မြောက်ပိုင်းမဟာမိတ်ခုနှစ်ဖွဲ့ကပါအပြည့်ရဲ့လက်မှတ်ထိုးနိုင်ဖို့ကိစ္စမှာတရုတ်အစိုးရရဲ့ဩဇာလွှမ်းမိုးမှုပိုကြီးမှကြောင်းဒေါက်တာဆိုင်းထွေးမောင်ကသုံးသပ်ပါတယ
်ကျွန်တော်မြင်တာကတော့တရုတ်ရဲ့ influence ဟာပမာပြမှာအများကြီးရှိတယ်ဒါကြောင့်မို့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဆိုလို့ရှိရင်တရုတ်ပြည်နဲ့အများကြီးဆွေးနွေးရမယ်လို့ထင်တယ်နောက်ပြီးတော့အခုလက်နက်ကိုင်တော်လှန်ရေးအဖွဲ့တွေနဲ့အဲ့ဒီတရုတ်အစိုးရနဲ့ကလည်းအရာနှိစပ်နေတယ်ဆိုတော့ဒီ NSF တဝက်မှာငင်းချမ်းကြီးရသွားအောင်ဆိုရင်တရုတ်ကအများကြီးကူညီပေးရမယ်လို့ကျွန်တော်ထင်တယ
်တရုတ်မြန်မာနယ်စပ်မြောက်ပိုင်းတိုင်းဒေသလက်နက်ကိုင်တွေနဲ့အရေးကိစ္စမှာတရုတ်မြန်မာနှစ်နိုင်ငံအစိုးရတွေကြားသဘောတူညီမှုတွေရှိနိုင်တယ်လို့သုံးသပ်သူကတော့ CNF ဒုက္ခတဦးထန်နန်လျှင်ထန်ဖြစ်ပါတယ
်မြောက်ပိုင်းအဖွဲ့ကလည်းဒီငင်းချမ်းကြီးကိုလိုလားတဲ့အဖွဲ့ပဲဖြစ်တယ်လीဒါကြောင့်သူညှိနှိုင်းပြီးတော့အဖြေရှာမှာပဲလေငင်းချင်းလှုပ်တဲ့ခါကျတော့ကိုကပြစ်ချင်တာကြီးတစ်ခုတည်းကိုတင်းခံနေရင်တော့ဘယ်လိုလုပ်ဖြစ်နိုင်မလဲဒါပေမဲ့တရုတ်နိုင်ငံကကျွန်တော်တို့ငင်းချင်းမှာလွှမ်းမိုးတိုးကြနိုင်မယ့်အနေအထားမျိုးလောလောဆယ်တော့မမြင်သေးပါဘူးဒါပေမဲ့တစ်ခုရှိတာကကျွန်တော်တို့ဗမာနိုင်ငံတစ်ခုလုံးရဲ့စီးပွားရေးရလဲတရုတ်နဲ့ဆက်ဆက်တဲ့အတွက်ကြောင့်ဒီတိုင်းဒေသလက်နက်ကိုင်အဖွဲ့စည်းတွေအရေးကိုလည်းတချို့ကိစ္စတွေမှာအစိုးရချင်းသဘောတူညီမှုယူထားတဲ့အချက်တွေလည်းရှိကောင်းရှိနိုင်တယ်လို့ကျွန်တော်တို့ထင်တယ်လေ
27ရာစုပင်လုံညီလာခံတတိယအကြိမ်ဆွေးနွေးပွဲတွေမကျင်းပခင်မှာအစိုးရညီညာရေးကိုယ်စားလှယ်အဖွဲ့နဲ့တိုင်းဒေသလက်နက်ကိုင်တွေရဲ့ချင်းမိုင်ဆွေးနွေးပွဲရလဒ်တွေကိုလာမယ့်ပြည်ထောင်စုညီညာရေးဆွေးနွေးမှုဥရဲကော်မတီ UPDJC အစည်းအဝေးမှာတင်ပြဆုံးဖြတ်ကြမှာဖြစ်ပါတယ်ခင်ဗျာလူရရတောက်ချာနေမနေ့ကင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါလေခင်ဗျာမန္တလေးတိုင်းလေသမားတပိတ်စခန်းကိုကူညီခဲ့တဲ့တက်ကြွလှှရှားသူခေါင်းဆောင်နှုတ်ဦးကိုဩဂုတ်လ4ရက်ဒီကနေ့မနေ့မှာလာရောက်အဖမ်းခံဖို့အာဏာပိုင်တွေကဖမ်းဝန်းထုတ်ထားပါတယ်လ ဧသမားရီတောင်းဆိုတဲ့အချက်နှစ်ချက်တွေကသိန်းစည်းကန်လေယာဉ်မြေပြန်လဲရရှိရေးကိစ္စမှာမန္တလေးတိုင်းအစိုးရနဲ့သဘောတူညီမှုရခဲ့ပေမဲ့အဓိကအချက်ဖြစ်တဲ့ဖန်စီခန္ဓာရသူတွေနဲ့မှုရင်ဆိုင်နေရတဲ့တောင်းရဲသမားတွေအားလုံးလူငင်းချမ်းသာကွင့်ပေးဖို့ဆိုတဲ့အချက်ကိုနှစ်ဖက်ညှိနှိုင်းလို့မရပဲတပိတ်စခန်းကိုဇူလိုင်လ9ရက်ပိုင်းကအာဏာပိုင်တွေအကြမ်းဖက်ဖြိုခွဲခဲ့ပါတယ်မယ
ဒီနေ့ကတော့ဒီမန္တလေးရဲစခန်းကသူတို့နှစ်ဦးကိုမနေ့ကဖုန်းဆက်အကြောင်းကြားခဲ့ကြောင်းကိုအောင်သူနဲ့ကိုစိုးထီတို့နှစ်ဦးဟာဇူလိုင်လလေကစတင်ခဲ့တဲ့မန္တလေးကတရင်နှစ်ပတ်ကြာလေသမားတပိတ်စခန်းမှာကူညီပါဝင်ခဲ့ကြသူတွေဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့လာရောက်အဖမ်းခံဖို့မန္တလေးရဲစခန်းကသူတို့နှစ်ဦးကိုမနေ့ကဖုန်းဆက်အကြောင်းကြားခဲ့ကြောင်းကိုအောင်သူကပြောရေးကိုပြောပါတယ်။
ဒီမန္တလေးမှာတက်ရက်ခံပြီးရဖုန်းဆက်တယ်ပေါ့နော်။မနေ့ကမနေ့ကတော့ဒီနေ့ပါဒီနေ့မနေ့ပိုင်းကိုသူတို့စီရောက်လာခဲ့ပြီပေါ့။သူကခါကြတော့သူကတက်ရက်ဆေးထားတာတက်ရက်တော်မထားဘူးပေါ့။သူကခါကြတော့အရန်အန်အန်ဒီအချိန်ရကိတ်တယ်ပေါ့နော်။မရောက်လို့ရှိတာတဲ့ပေါ့။အဲမရောဘူးဆိုလို့ရှိရင်သူတို့အနေနဲ့ဖားဝလာထုတ်ပြီး ဒီစတိတ်ခန်းချူရဲချူရဲကျွန်တော်တို့တရားဆွဲတယ်အဲ့ဒီပုံမှာလည်းကျွန်တော်တရားရုံးနဲ့ကျွန်တော်တို့ယုံကြည်ပြီးဒီဥပဒေကြီးရာရှုတော်နေနဲ့ကျွန်တော်တို့ဒီလိုဒီစတိတ်ခန်းချူရဲချူရဲကျွန်တော်တို့တရားဆွဲတယ်အဲ့ဒီပုံမှာလည်းကျွန်တော်တရားရုံးနဲ့ကျွန်တော်တို့ယုံကြည်ရှိပြီးအဲ့ဒီတရားရုံးရောက်ရွှေရှင်နဲ့ကျွန်တော်တို့ယုံခံတာမဟုတ်ဘူးဆိုပြီးတော့အဲ့ဒီကကျွန်တော်တို့အဖမ်းခံတော့မ ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒ ပေးဖို့နဲ့သူတို့တင်းစီခံမြေယာရီပြန်ရဖို့အတွက်ယာနဲ့ချီတဲ့တောင်သူလေသမားတွေဟာဇူလိုင်လလယ်ကစပြီးမန္တလေးမြို့မှာတပိတ်စခန်းဖွင့်တောင်းဆိုခဲ့ကြတာဖြစ်ပါတယ်တောင်သူလေသမားတွေဟာသူတို့ဆန္ဒပြဖို့အတွက်သက်ဆိုင်ရာရဲ့ခွင့်ပြုချက်ကိုလည်းရယူခဲ့ကြောင်းကိုအောင်သူကပြောပါတယ်။မန္တလေးတိုင်းအစိုးရအဖွဲ့ကလည်းတပိတ်မှောက်တောင်သူတွေနဲ့ညှိနှိုင်းဆွေးနွေးရမှာနောက်ဆုံး၃ချိန်မြောက်ဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကိုယ်တိုင်ပါဝင်ပြီးနှစ်ဖက်ပြည်လဲရေးအပြန်အလှန်ဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးပွဲနဲ့ပတ်သက်လို့ကိုယ်တိုင်ပါဝင်ခဲ့တဲ့ကိုအောင်သူကအခုလိုပြောပြပါဗျာ။
ပထမဆွေးနွေးပွဲတုန်းကတော့ခုနကလူငင်းချမ်းသာခြင်းအေးအေးကိုလည်းသူတို့ကျင်းလာပါမယ်ဆိုတာကိုပြောခဲ့တယ်။ပြီးရဲ့အခါကျတော့မှကျွန်တော်အပြင်ကတခါပြန်ပြီးတော့ဖောက်ဝိုင်းတဲ့အခါကျတော့မှမင်းကြီးဆန်းတာကဒေဂျီကပြန်ပြီးနေပဲဆန်းတာလေဆိုပြီးတော့အနည်းခံနေရတယ်ပေါ့လေ။ကျွန်တော်တို့ရည်စစ်နဲ့ပြီးပေါင်းမှုဆိုတာတော့သူတို့ကတန်တိုင်းအဆင့်အထိသူတို့လိုက်ပြောမှုပြီးတယ်။ဒီလိုမျိုးလေးကျွန်တော်ကကျွန်တော်တို့အဓိကကျွန်တော်တို့တောင်းထားတဲ့တောင်းရည်ကိုဖန်ထားတာဖြစ်ပြီးလို့ဆိုတဲ့အချက်ကတော့ဒါဒီအခုတည်းကတန်ဆွဲထားလို့မှာပဲ
တောင်သူတွေဘက်ကလည်းတရားဆွဲခံထားရတဲ့သူတွေနဲ့ဝရမ်းပြေးတောင်သူတွေကိစ္စပြေလည်အောင်ဖြေရှင်းမပေးမချင်းတပိတ်စခန်းကိုဆက်လက်ထားရှိသွားမယ်လို့ဆုံးဖြတ်ခဲ့ပြီးတဲ့နောက်ဇူလိုင်လ29ရက်နေ့မှာအာဏာပိုင်တွေဘက်ကအကြမ်းဖက်ဖြိုခွဲနှိမ်နင်းခဲ့တာဖြစ်ပါတယ်ရှင
်ဒီ OA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အ တန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA ရဲ့တောက်ကြာနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီထိလိုင်းနမီတာ32 40 50တို့ကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အင်္ဂလိပ်သင်ခန်းစာကိုနားဆင်ရမှာဖြစ်တယ်လို့ကျမ်းမာရေးကဏ္ဍကိုတင်ဆက်မှာဖြစ်ပြီးတိုင်းရင်းသတင်းလွှာတင်ဆက်တဲ့အခါမှာတော့
လူမှုကွန်ရက်မှာသူ့အမြင်နဲ့သူရေးလို့တောင်းထုတ်တယ်ဆိုတဲ့ဟာမျိုးကတော်တော်လေးကိုစိုးရိမ်စရာကောင်းတဲ့အနေအထားတစ်ခုလို့ကျွန်တော်ကတော့မြင်တယ်ပြီးတော့
ဒိုင်းနာဒေသတွေမှာလူအခွင့်အရေးချိုးဖောက်ခံရတဲ့အခြေအနေကိုနောက်ပိုင်းမှာနားဆင်ရပါမယ်အခုတော့နန်းနယ်ခင်းအင်္ဂလိပ်သင်ခန်းစာကိုတင်ပြမှာပါအမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လာတန်ကပို့ချမှာဖြစ်ပါတယ်
ဒီကနေ့တင်ပြမယ့် idiom အသုံးကတော့
gate crasher
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက G A T E gate ကခြံတကားပေါက်ကျမတို့မြန်မာမှာလေ gate တကားပေါက်လို့လည်းခေါ်ကြတာတော်တော်ရှိများတိက C R A S H E R crasher က C R A S H crash ဆိုတဲ့ဝဟာရကနေအခြေခံဆင့်သက်လာတာဖြစ်ပြီးအဒီဘေကတော့ဖြက်စီးချိုးဖောက်တာကိုဆိုလိုပါတယ် C R A S H E R ကတော့ဖြက်စီးချိုးဖောက်သူပေါ့ရှင်ဒါကြောင့် Scribe Crew ရဲ့လုံောက်ဒီဘေကတော့ခြံတကားကိုဖြက်စီးချိုးဖောက်ဝင်ရောက်လာသူပေါ့ဒီအသုံးဆင်းသက်လာတာကတော့1920ခုနှစ်များကလို့ဆိုပါတယ်ထိုစဉ်ကအားကစားပွဲတွေကိုလက်မှတ်မရှိဘဲခိုးဝင်လာကြရတာကနေဒီအသုံးကိုအသုံးပြုလာတာလို့ဆိုပါတယ်ခုနောက်ပိုင်းမှာတော့လက်မမပါဘေးဖြောပြေးပွဲတွေကိုဝေနာစသဖြင့်မှလည်းအသုံးပြုလာသလိုအခံပွဲတွေကိုမဖိတ်ဖဲလာတဲ့ခါမှလည်းဒီအသုံးကိုရည်ညွှန်းသုံးလို့ရှိပါတယ်။ဒါကြောင့်ပါတီဒါမှမဟုတ်အခမ်းအနားတစ်ခုခုကိုဖိတ်ကြားခြင်းမခံရဘဲခတ်တီတီနဲ့ဝင်ရောက်လာသူကို gate crasher လို့ခေါ်ကြတာဖြစ်ပါတယ်။တနည်းတော့သူကိုမဖိတ်ဖဲရောက်လာတဲ့အတွက်တကားကိုဖြက်စီးဝင်ရောက်လာတဲ့သဘောကနေတင်စားပြောဆိုထားတာလို့လည်းယူဆနိုင်ပါတယ်။တကယ်တော့အဲ့ဒီလူဟာခြံတကားကိုဖြတ်ဝင်လာတာတော့မဟုတ်ဘူးပေါ့ရှင်ဖိတ်ကြားခြင်းမခံရဘဲအတင်းဝင်လာလို့ခြံတကားဖြတ်ဝင်လာတဲ့သဘောနဲ့တင်စားသုံးနှုန်းထားတာဖြစ်ပါလေဒီသုံးနဲ့ပတ်သက်လို့ George Crew ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The neighbors did not invite them to their party but the Jones went there as gate crashers
အင်းဒီချင်းတွေလုပ်တဲ့ပါတီကိုသူတို့အဖိတ်မခံခဲ့ရဘူးဒါပေမဲ့လို့လေ Jones လင်မယားကတော့မဖိတ်ဖဲလေးသွားခဲ့တယ်လို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The neighbors did not invite them to their party, but the Jones went there as gate crashers.
ဒါပြင်ပါတီဝဲကိုအဖိတ်မခံဘဲသွားခဲ့တယ်ဆိုရင် gate crashers ဟာ party crasher လို့လည်းရည်ညွှန်းသုံးလို့ရပါတယ်။အဲ့ခံဝဲကိုအဖိတ်မခံရဘဲသွားခဲ့တယ်။လက်မှတ်ဝဲပဲနဲ့ဖြောပြပွဲအကစားပွဲတွေကိုตั้วจี้ได้ตัวกูเบลูยีหญ่นพี่รออีเดียมต้มเลย
Gate crasher
ลูกต้มลูกยาไปเอราก็တော့ဒီကိမနဲ့တင်ပြခဲ့တယ်อีเดียมအသုံးမဲဖြစ်ပါတယ
်ဒေါ်လာသံပို့ချခဲ့တဲ့ American Indian သုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်ရပြီးခုတခါတော့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာ H5N1 ကြက်ငှက်တုပ်ကွေးသတိပြုစရာအကြောင်းတင်ပြထားပါတယ်ဒဝင်းနဲ့ရန်ကုန်မြို့တွေကကြက်တချို့မှာ H5N1 ကြက်ငှက်တုပ်ကွေးစဖြစ်တာမို့အသက်အန္တရာယ်ကြီးလွန်းတဲ့ဒီကြက်ငှက်တုပ်ကွေးလူကိုဘယ်လိုကူးစက်နိုင်ပြီးဘယ်လိုကာကွယ်သင့်ပါတယ်လဲဒီအကြောင်းမြန်မာနိုင်ငံဆရာဝန်များအသင်းကဒေါက်တာဦးမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်
โอเคดร.มิ้งค์เนี่ยလက်ရှိဒီ H1N1 လို့ခေါ်တဲ့ဒီยาดีตกกွေးပေါ့เนาะမြန်မာနိုင်ငံမှာစဖြစ်ပြီးတော့တည်ဆုံမှုတချို့ရှိနေတဲ့အချိန်မှာနောက်ပြင်းထန်တဲ့ตกกွေးမျိုးစဖြစ်တဲ့ H5N1 လို့ခေါ်တဲ့ဒီကြက်ငှက်ตกกွေးကလည်းကြက်တွေမှာဒီအထူးသဖြင့်ဒဝဲနဲ့ရန်ကုန်မှာပေါ့เนาะစတွေ့လာတာကိုတွေ့ရပါတယ်ဆရာဒီတဝဲမှာဆိုလို့ရှိရင်ကြက်ချန်တွေမှာဒီထောင်နဲ့ခြည်တဲ့ကြက်တွေရန်ကုန်မှာဆိုလို့ရှိရင်လည်းအိမ်မွေးကြက်တွေပေါ့နော်အပြင်မှာထားတဲ့ကြက်တွေဟလာအကောင်20လောက်ဒီ H5N1 တွေ့တာကိုအတီးပြုတ်ထားတာကိုတွေ့ရပါတယ်ဆရာအဲ့ဒီခါကျတော့ အခုလိုဒီချက်တရားဖြစ်တာကနေလူတွေကူးဆက်လာနေတဲ့အနေအထားပေါ့နော်ဘယ်လောက်ထိရှိလဲဆက
်ဒီအခုရန်ကုန်ကပမာပြမှာဖြစ်နေတာကအဲ့ဒီ HNA ကိုတော်တော်ကြောက်နေတယ်လူတွေလည်းတုတ်ကွေးတွေလည်းဖြစ်နေကြတာဟုတ်နော်အဲ့တော့တုတ်ကွေးဆိုတာအခုပြောလိုက်တော့ချက်တုတ်ကွေးဝက်တုတ်ကွေးဟာလူတုတ်ကွေးအခုလောလောဆယ်လူတွေပါဖြစ်နေတာက H1N1 ပေါ့နော်တရားမတရားနာတီချောင်းဆိုကနေကူးနေကြတယ်အဲ့လိုပဲခုနတဝဲမှာချက်တင်မှာတုတ်ကွေးတွေဖြစ်ကုန်ပြီအဲ့ချက်တွေလည်းသေကုန်ပြီပေါ့ဗျာသေကုန်တော့ဒီမြေမြုပ်ရတဲ့လူတွေရှိတယ်အဲ့ဒီကနေမှမယန်းကုန်းမှာစပြီးတော့ဒီနာကအိမ်မွေးချက်ကလေးတွေပေါ့တက်တင်ပေါ့တဲ့ပမာချက်ကလေးတွေပေါ့ဒီချက်တွေမှာခုနသေပြီးတော့စစ်လိုက်တော့ H5N1 ချက်တုတ်ကွေးကတွေ့ပြန်ဟောအဲ့ချက်တုတ်ကွေးနဲ့လူတုတ်ကွေးနဲ့ဘယ်လိုကွာလဲပေါ့နော်ဒါကိုကျွန်တော်သဘောပေါက်ထားမှာပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့ဘယ်လိုကွာလဲဆိုတော့လေးရှင်းပြပေးပါလား
ချက်တုတ်ကွေးတွေကဟိုးတော့ကျွန်တော်တို့ဒီစောင်းခုံမျက်တွေပေါ့နော်ချက်ကဲဟိုရိုင်းနဲ့တောထဲမှာနေတဲ့တို့မရှင်ဟိုးပြန်ရချမှာနေတဲ့မြေကြီးတွေကနေပြီးတော့နော်သူတွေထူတက်တဲ့နေရာကိုဝင်လာကြတယ်အဲ့တော့ဒီကခိုးတွေကိုကုဆက်တယ်ကြက်တွေကိုတူတယ်သူတို့မှပါလာတဲ့တုတ်ကွေးပေါ့နော်ကျွန်တော်1959ခုနှစ်တည်းကစကော့တလန်မှာစပြီးတွေ့တယ်လို့ကျွန်တော်ပြောတယ်အဲ့ဒီကနေမှ2004ခုနှစ်မှာအာရှက H5N1 ကြက်တွေအာရှက်ဗီယက်နမ်ကမ္ဘောဒီးယားဗမာပြည်မှာလည်း2006ကနေ2016ဒီကိုအဲ့လိုမျိုးကြက်တုတ်ကွေးတွေတော့ရှစ်ကြိမ်လောက်ကျွန်တော်တို့ဖြစ်တာလေးရှိခဲ့တယ်ကျက်တွေမှာတူကွေးဖြစ်တယ်သူတို့လည်းနာချီရဲချောင်းဆိုးတယ်ပေါ့နော်အရှိပါတယ်ပေါ့နော်အဲ့ဒါကကျက်မှာဖြစ်တဲ့တူကွေးအဲ့ကျက်တူကွေးဖြစ်ရင်ကျက်တွေမှာကုဆက်တာကျက်တွေငှက်တွေဘေးတွေနောက်ကကျွန်တော်ခိုးတွေပေါ့နော်တခါခိုးတွေကနေတုတ်ကြပြီးတော့သေပြီးတော့ဆစ်လိုက်တော့အဲဒါမှုတွေလည်းကျွန်တော်တို့ဖြစ်ကြတာရှိတာပေါ့နော
်ဟုတ်ကဲ့ဆရာကြီးအဲ့တော့အဲ့ဒီကနေပြီးတော့ဒီလူကိုကူးနိုင်တဲ့အနေအထားကဘယ်လောက်ရှိလဲဆရာကြီ
းအခုအဲ့ဒါကအင်ပရန်ရှားပါတယ်ရှားပါတယ်ကဘာပေါ်မှာကျွန်တော်တို့ဒီ2003ခုနှစ်အစင်းရပေါ့နိုင်ငံပေါင်း15နိုင်ငံမှာကျွန်တော်တို့ဒီလူကိုကူးဆက်တဲ့ case ပေါင်းကအများဆုံး900ပတ်ဝန်းကျင်လောက်ပဲရှိတယ်။ဒါပေမဲ့ပြဿနာပါလို့အဲ့900မှာ385ယောက်ကသေသွားတယ်ဆိုတော့သေပြောက်နှုန်းက60ရာခိုင်နှုန်းရှိတယ်။အခုကျွန်တော်တို့ဒီဖြစ်နေတဲ့ဒီလူတုပ်ကွေးက H1N1 ကသေနှုန်းက10ရာခိုင်နှုန်းပဲပြောထားတယ်။အဲ့ဒါကြောင့်ကျွန်တော်ကအင်မတန်တော့အရေးကြီးတယ်။ဒါပေမဲ့လောလောဆယ်ပြန်ကုန်မှာပေါ့နော်အဲ့ဒီကုနာတဝယ်မှာလူကိုကူးတာမတွေ့သေးဘူး။ဒါပေမဲ့အရင်ကဗမာပြည်မှာလူကိုကူးခဲ့တာပျောက်ပြေခဲ့ဘူးလေ။အဲ့လူကလည်းအသက်ရှင်သွားတယ်ဗျာနော်အဲ့တော့ကျွန်တော်ကတူနေ2000နဲ့ကျွန်တော်6ခုနှစ်လောက်ကအဲ့တော့လူတွေမကူးဆက်ဖို့တော့အရေးကြီးတာပေါ့
ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့အခုလူဒီချက်တင်မှာဖြစ်ပြီဆိုရင်လူတွေမကူးအောင်ပေါ့ဆရာနော်ဒီကူးပုံကူးနည်းလေးကိုစပြီးတော့ရှင်းပြပေးပါလား
အဓိကဒီမှာကကျွန်တော်ဒီအခုဖြစ်နေတဲ့လူတုပ်ကွေးနဲ့တော့မတူဘူးပေါ့လေဒီကဒီကချက်တင်မှာခုနအပြက်အရှင်ပဲဖြစ်မယ်ချက်သေးရင်ပဲဖြစ်မယ်ချက်တင်မသေးရင်မှချက်တရားစပြီးချက်ဥပုံစံချက်ဥလေးတာမာရံပျော့နေပြီဒီချက်တရားလည်းနှာရီချမယ်ချောင်းဆိုးမယ်အဲ့အဲ့ဒီကဂရီးကြိုင်နဲ့ရိုင်ပြီးလဲချမယ်အစာမစားဘူးဝါနေသွားတယ်ပြင်းထန်လာသူတို့ရဲ့အမောက်တူပါလို့လေခါတိုင်းလို့နီးနေမဲ့ဆိုခရမ်းရောင်တွေဖြစ်လာတယ်အဲအဲ့လိုမျိုးဖြစ်လာတယ်ဆိုဒီချက်တွေအများကြီးတေပြီပေါ့နော်အဲ့တော့အဲ့ချက်ကနာနေတဲ့ချက်ကိုသွားကင်မယ်လူဒီမို့ခုနကတော့တေသွားတဲ့ချက်တွေကိုကင်တွယ်မယ်ဆိုလို့ရှိရင်ကင်တွယ်မှုကနေပြီးတော့လူကိုကူးဆက်တာပဲအခုကလူရဲ့နှာခေါင်းထဲရောက်မယ်ပါညာပေါ့နော်အဲ့တော့ကောက်ကူးဆက်တာလည်းအမတန်ရှားပါတယ်လူချက်တွေမှာပဲဖြစ်ပြီးတော့လူကိုမရောက်သေးဘူးပေါ့ဒါပေမဲ့ဖြစ်လာလို့ရှိရင်လူကိုကူးဆက်တယ်ဒီချက်တွေကိုကင်တွယ်မိလို့ရှိရင်လူကိုကူးဆက်နိုင်တယ်ဒီအသားတွေကိုစားလို့ကူးတာမဟုတ်ဘူးဒါမှမဟုတ်ကျွန်တော်ကဒီသားကိုချက်လိုက်မယ်80ဒီဂရီနဲ့ကြက်သားပူပေးလိုက်မယ်ဆိုရင်ဒီပိုးတွေကတေသွားမယ်ပေါ့နော်အဲ့တော့ကကြက်ဟိုကင်တွေလို့ကျွန်တော်ဖြစ်လာအဲ့ဒါကြောင့်ကျွန်တော်ကဒီအနီးနားတဝိုက်တဲ့ကင်တွေမှာဆိုးလို့ဒီချက်တွေကိုကျွန်တော်အကုန်လုံးတတ်ပစ်တယ်မိမြုပ်ပစ်တယ်မိချုပ်ပစ်တယ်အဲ့လိုမျိုးလုပ်ကြတာပေါ့
ဟုတ်ကဲ့ဆရာဒီလူချင်းရောကုနေလားဆရာ
လက်ရှိကဘာပေါ်မှာဒီ H5N1 နေပြီးတော့လူကိုကူးလာတာတော့ရှိတယ်ဒါပေမဲ့လူချင်းကူးတာကျွန်တော် case တစ်ခုမှမတွေ့သေးဘူ
းဟုတ်ကဲ့ဆရာ
ကူးနေရတော့အဓိကတော့ဒီချက်တွေကိုကင်တွေပြီးလို့ပါပဲ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီကင်တွေပြီးလို့ကူးဆက်တာနေပြီးတော့ကာကွယ်နိုင်မှုအတွက်ဆရာရင်ခုနကဒီချက်တွေကိုမြင်မြုပ်လာတက်ပြစ်တာအပြင်တခြားရောဘာတွေလုပ်နေတယ်လဲဆရာ
။လောစီကတော့ကျွန်တော်ကစောင့်ကြည့်တာပါလေဒီနောက်ချက်ခံနေမှာဒီပိုးများရှိနေမလားပေါ့နော်။အဲ့လိုရှိမယ်ဆိုတော့ကျွန်တော်ကဒီချိုးချက်ခံနေကိုကြိုတင်ပြီးတက်ပြစ်တာကြောင်ရှိရနိုင်ငံတော်တော်များများလည်းအဲ့လိုလုပ်ခဲ့တယ်ပေါ့နော်။အဲ့တော့အဓိကကဒီချက်တွေကိုကင်တွယ်မယ်ဆိုရင်ကျွန်တော်တို့ဒေါ်နေမော PPE ဆိုတဲ့ဝတ်စုံကြီးတွေနေပေါ့နော်။ဟိုနေလက်အိတ်တွေအဲ့အဲ့ဒါမျိုးနဲ့ကျွန်တော်ကကင်တွယ်ရမယ့်ပုံစံမျိုးတွေရှိတယ်။ကာဝေးစည်းနဲ့ကျွန်တော်တို့ထူတာအခုကဘာမှာစမ်းသက်တဲ့အဆင်ပဲရှိသေးတယ်။ကာဝေးစည်းကမတင်ကြသေးဘူးပေါ့နော်။အခုကျွန်တော်တို့ H1N1 ကတော့ကာဝေးစည်းတွေရှိတာ
။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီကာဝေးတဲ့ဂျာရရပဲပေါ့နော်။ယောဂဖြစ်လာခဲ့ရင်ဆရာကြီးကြိုတင်သိရှိနိုင်တဲ့လက္ခဏာတွေရောရှိလားဆရာ
။ဒီတုတ်ကွေးဆိုတဲ့အတိုင်းတုတ်ကွေးလက္ခဏာတွေပေါ့။လူကိုကုဆက်ပြီးဆိုရင်ခုနဖျားမယ်၊မီးမလဲဖြစ်မယ်၊ချောင်းဆိုးမယ်၊လေပင်းတာမယ်၊ကြားတွေကြိုက်ခင်းမယ်ပေါ့။သူကတော့ဒိုက်နာလာတွေ၊ရင်ပတ်အောင်နာတွေ၊ဝမ်းသွားတာတွေဖြစ်လာနိုင်တာပေါ့နော်။ရောအရေးကြီးလို့ပြင်းထန်တယ်ဆိုလို့ရှင်တော့ရင်ကျက်တာတွေမောတာတွေနောက်အသက်ရှင်မွားတော့နမူနီးယားဝင်တာတွေနောက်ဆရာဝန်တွေပြောတဲ့ ARDS ဆိုခေါ်တဲ့ရုပ်တရည်တခါတဲ့အသေးအတန်အသက်ရှူကြက်မောပြီးတော့နော်အဲ့ဒီကနေမှစိတ်ချောက်ချားတဲ့အာယုံရောဝေနာတွေခံစားရမယ်တက်တာချက်တာတွေဖြစ်နိုင်တယ်
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီပြင်းထန်တဲ့လက္ခဏာတွေပေါ်လာရင်တော့စ ချက်ရုံအများဆုံးပြတင်တာပါဆရာနော်အဲ့ဒီခါကျတော့ဆရာရေဒ
ီ
ကုသမှုအနေထားဘယ်လိုရှိလဲဆရာ
ကုသတာတော့နိုင်ငံတကာမှာခုနပြောလို့ပေါ့နော်ဒီနှုန်းကအများများတယ်လို့ပြောတယ်60ရာခိုင်နှုန်းပေါ့ ICU တွေမှာထားပြီးတော့တခြားအကွင်းကားတွေမပြည့်စည်အောင်ကြည်တာတွေဗိုင်းရပ်စ်သေးတဲ့ဆေးတွေပြီးတာတွေတော့ကျွန်တော်ပြပါတယ်အဲ့အထူးသဖြင့်ကတော့ကလေးတငယ်တရှိရဲ့လူတွေတော့ကခံရှိရဲ့လူတွေဖို့တော့ပို့ပြီးထူးဆန်းမှာပေါ့
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီကြက်ငှက်တကွေဖြစ်လာနေတာနဲ့ပတ်သက်ပြီးတော့ဆရာကြီးကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကိုပြောဖို့ရှိအောင်လား
အခုလူတွေစိတ်ပူနေကြတာကဒီဗိုင်းရပ်စ်ကတကွေဗိုင်းရပ်စ်တွေပေါ့နော်အထူးသဖြင့်ဒီအီအိုစုမှာပါတဲ့ဗိုင်းရပ်စ်တွေပေါ့နော် HJN နဲ့တွဲခေါ်တဲ့ဗိုင်းရပ်စ်တွေအကုန်လုံးကမျိုးရိုးဗီဇတွေအများအားပြောင်းလဲနေတယ်အဲ့ပြောင်းလဲနေတော့စိတ်ပူတာကအခုတက်ရှိဖြစ်နေတဲ့တုတ်ကွေး H1N1 နဲ့အခုကြက်တုတ်ကွေး H5N1 ဒီဗီဇနှစ်ခုပြောင်းပြီးတော့လူအများကူးဆက်လာခဲ့တဲ့လူတွေတော့ဒုက္ခရောက်မယ်ပေါ့အဲ့ဒါကတော့စိတ်ပူလားရှိတယ်အဲ့တော့ဒရိုးစေတော့အနေထားမှာဒီ H5N1 ကြက်တုတ်ကွေးကလူကိုဘာမှမှမကူးသေးပါဘူးကူးမလာအောင်တော့စောင့်ရှောက်အောင်ပဲဒါကြောင့်ပရိစ္ဆန်တွေအခုဒီကြက်တွေငှက်တွေခိုးကြက်ဆင်တွေခိုးတွေကအစာကြီးကန်နေအစာပေါ့ဗျာအဲ့လိုကြည်လာခဲ့တော့တခုခုများဖြစ်လာခဲ့ရင်တက်ဆင်ရတာဓာတ်တွေကိုသတင်းပို့ပါအဲ့ဒီအနေမှာလူတွေမကင်တွေပါနဲ့
ဟုတ်ကဲ့ဆရာကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းမေးမြန်းတင်ဆက်သွားတဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ကြရပါခင်ဗျာလာမယ့်စနေညတရိုက်လေးလိုင်းအစီအစဉ်မှာပါအကြောင်းတွေဆွေးနွေးမှာပါလေ
သောရရှင်များရှင်အခြေခံပြောစရာဖြစ်နေရတဲ့ဆက်သွယ်ရေးဥပဒေပုံမှန်66ကားကြီးကိုပြင်ဆင်ရေးသွတ်တော်တွင်ဆွေးနွေးနေချိန်မှာပဲအပြီးတိုင်ဖြတ်သိမ်းပြဖို့တိုက်တွန်းတဲ့တွေလည်းထွက်ပေါ်နေပါတယ်ပုတ်ခတ်စော်ကားခံရမယ့်အရေးကနေအများပြည်သူကိုအကာအကွယ်ပေးဖို့ဒီဥပဒေဟာရှေ့တင်တယ်လို့ယူဆသူတွေရှိတယ်လို့အာဏာပိုင်တွေကဖိနှိပ်ဖို့အသုံးပြုတဲ့ကိရိယာတစ်ခုဖြစ်လာနေတဲ့အတွက်မရှိသင့်ဘူးလို့မြင်ကြတဲ့သူတွေလည်းရှိပါတယ်ပုံမှန်66ကားကြီးပြင်သင့်သလားဖြတ်သိမ်းသလားဆိုတာကိုတော့VOA စနေနေ့ညတိုက်ရိုက်လေးလိုက်စစ်စစ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။နေ့နေ့ညတိုက်ရိုက်လေးလိုက်စဉ်ကပြုစုပါရစေ။န
ောက်ချက်စနေည VOA တိုက်ရိုက်လေးလိုက်အစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုကတော့တိုင်းရင်းသတင်းလွှာကိုနားဆင်ရပါမယ်။ထိုင်းအခြေစိုက် BNI 1ဒေါ်သားတွေကစူးစီးတင်ဆက်ထားတာပါ။
ပါစင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ရသိတောင်မြို့နယ်မန်းယူတောင်တန်းမှာအစံပတ်သမားတွေနေထိုင်တဲ့တဲအိမ်တွေနဲ့ရိခါထုတ်တွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကနေသိမ်းဆီးရမိခဲ့ပါတယ်။ကရင်ပြည်နယ်ဣတုဒ္ဓဆစ်ဆောင်စခန်းမှာနေထိုင်သူတွေအတွက်ရိခါအကူအညီဆက်ပေးဖို့ KNU ကတောင်းဆိုထားတဲ့ဆိုတာနဲ့စကိုင်းတိုင်းဒေသကြီးပြည်တော်စုတိုင်းသားလူငယ်များစွမ်းရည်ဖွံ့ဖြိုးရေးဒီဂရီကောလိပ်မှာပညာသင်ကြားနေတဲ့ချင်းကြောင်သားစလိုက်နင်ထွန်းဟာနိုင်ငံရေးအမှုနဲ့တောင်းထုတ်ခံလိုက်ရတဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်။ကျွန်မကနူပန်ပါသတင်းတွေကိုနိုင်ကွင်းအင်နဲ့အတူတင်ဆက်သွားမှာပါ။ရခိုင်ပြည်နယ်ရသိတောင်မြို့နယ်မေယူတောင်တန်းကသင်္ကန်းနှစ်တောင်မှာအကျန်းဖက်သမားတွေနေထိုင်တဲ့တဲအိမ်တွေနဲ့ရိတ်ခါတွေအသင့်စားသုံးနိုင်တဲ့ရိတ်ခါထုတ်တွေကိုဇူလိုင်လကုန်ပိုင်းမှာတင်စီရမိခဲ့ပါတယ်ဇူလိုင်လ29ရက်နေ့ကမေယူတောင်ကိုခရုရှာသွားရာကနေပျောက်ဆုံးသွားတဲ့ရသိတောင်မြို့နယ်ချွပြင်ကျေးရွာသားမောင်တန်းသေးကိုရွာသားတွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေရှာဖွေရာကနေအခုလိုအကျန်းဖက်သမားတွေနေထိုင်တဲ့တဲအိမ်တွေနဲ့အသုံးဆောင်ပစ္စည်းတွေကိုတွေ့ရှိခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကထုတ်ပြန်တဲ့သတင်းမှာဖော်ပြထားပါတယ်ပြောဆုံးနေတဲ့မောင်တန်းထေးကိုင်ဆောင်တဲ့လေးကွာနဲ့အလွဲ့အိတ်တွေကိုအခုတွေးရှိတဲ့တဲတွေအနီးမှာတွေးရှိပေမဲ့မောင်တန်းထေးကိုတော့မတွေးရသေးဘူးလို့ဒေသခံတွေကပြောပါတယ် လွန်ခဲ့တဲ့ဇွန်လ23ရက်နေ့ကလည်းမောင်တောမြို့နယ်တောင်ပိုင်းကင်းချောင်းကျေးရွာအထက်မေယူတောင်တန်းမှာအကျန်းဖက်သမားတွေခိုးလုံနေတဲ့လှိုင်းကောင်းတစ်ခုကိုလုံခြုံရေးတပ်ဖွဲ့တွေဝင်ရောက်ရှင်းလင်းခဲ့လို့အကျန်းဖက်သမားသုံးဦးကိုအသေးမိပြီးသင်္နန်းတက်ရမှာအုံပြုတဲ့တစ်သားတစ်နတ်20ကျော်ပဲအိတ်100ကျော်နဲ့ဆန်အိတ်တွေရမ်းမုံတွေနဲ့လက်စစ်ဝါယာကြိုးတွေကိုတင်စီရမိခဲ့ပါတယ်။
တရင်ပြည်နယ်ဖားပွန်ခရိုင်တွင်းကအီတူဆာစစ်ဆောင်စခန်းမှာလာမယ့်စက်တင်ဘာလမှာနိုင်ငံတကာကူညီပေးရေးဖွဲ့တွေကနေစန္ဒရိတ်ခါကူညီတွေဖြတ်တောက်သွားမှာဖြစ်လို့စစ်မှန်တဲ့ငြိမ်းချမ်းရေးမရခင်ကာလမှာအကူအညီဆက်ပေးဖို့ KNU ဖားပွန်ခရိုင်ကနေတောင်းဆိုထားပါတယ်။ဒီတောင်းဆိုချက်တွေကိုဇူလိုင်လ25ရက်နေ့ကဖားပွန်ခရိုင်အလို့မှုဆောင်ကော်မတီတွေနဲ့ကရင်ရပ်ဖွဲ့စည်းတို့ညှိနှိုင်းစည်းဝေးမှာဆွေးနွေးခဲ့ကြတာပါ။ နိုင်ငံရေးဖြစ်သူမှုကိုခြေခံပြီးတော့နိုင်ငံရေးငြိမ်းချမ်းရေးအမှတ်ခံချက်မရှိခင်ကာလမှာနေရပြန်ဖို့တာတွေမလုပ်ဖို့ကိုလည်းအဲ့ဒီထုတ်ပြန်ချက်သက်မှာဖော်ပြထားပါတယ်။ဤတုဒ္ဒဆစ်ဆောင်စခန်းကို2006ခုနှစ်ကဖွင့်လှစ်ထားပြီးလူဦးရေ3000ကြီးပြီးတော့အခုနှစ်စွန်လမှာလည်းအကူအညီပြသသောမဲ့အခြေအနေကြောင့်မိမိတို့အစီအစဉ်နဲ့လူဦးရေတရားခန့်နေရပြန်သွားခဲ့ပါတယ်။
မြန်မာတပ်မတော်ကနေမတရားအသင်ဆက်သွယ်မှုပုံမှန်စက်ခွန်တင်တဲ့ဖမ်းဆီးထိန်းသိမ်းထားတဲ့ကချင်ခရိုင်အသင်းတော်ကဓမ္မဆရာနှစ်ပါးအမှုကိုစီရင်ချက်ချဖို့ရုံးချိန်ထားပေမဲ့တရလိုဘက်ကပြက်ကွက်မှုကြောင့်နောက်ထပ်ရက်ချင်းလုတ်ခဲ့ရပါတယ်။အသက်65နှစ်ရှိတဲ့အသင်းထောက်ဒွမ်ဒေါ်နောင်လတ်နဲ့အသက်35နှစ်ရှိတဲ့ဓမ္မဆရာလန်ကျော်ကမ်ဆိုင်းကိုမတရားအသင်ဆက်သွယ်မှုပုံမှန်စက ားဆွဲဆိုခဲ့တာကိုဇူလိုင်လ26ရက်နေ့ကလာရှိုးတရားရုံးမှာရုံးချင်းခဲ့တာကိုပြက်ကွက်ခဲ့တာဖြစ်တယ်လို့ KBC မုံမောင်ဆောင်တဲ့အတွင်းရေးမှူးဆရာဆောင်ရာကပြောပါတယ်။နောက်ထပ်ရုံးချင်းကိုတော့ဩဂုတ်လ9ရက်နေ့မှာထပ်မံပြုလုပ်မှာဖြစ်ပါတယ်။တင်းထောက်ဆရာနှစ်ပါးကို2016ခုနှစ်ဒီဇင်ဘာလ24ရက်နေ့ညဘက်မှာမုံကိုစစ်ပြူဟာကဖမ်းဆီးခဲ့ပြီးမတရားအသင်ဆက်သွယ်မှုပုံမှဆက်ခွန်တင်တဲ့အမှုဖွင့်တရားစွဲဆိုခဲ့တာဖြစ်ပါတယ
်။ ICA ပြည်ကြက်လက်မှတ်ရေးသူသားတဲ့တောင်ပိုင်းရှမ်းပြည်သမတော် RCSSC တပ်ဖွဲ့ဝင်နှူးကိုမြန်မာသမတော်ကလည်းဖမ်းဆီးထားတာတပတ်ကျော်ကြာခဲ့ပြီးမှပြန်လည်လွတ်မြောက်လာတာမရှိသလိုသမတော်ဘက်ကလည်းဖြေကြားတာမျိုးမရှိဘူးလို့တောင်ကြီးဆက်ဆံရေးယူတာဝန်ကသူ့ဘူမူကြီးဆိုင်ဦးကပြောပါတယ်။တောင်ပိုင်းရှမ်းပြည်သမတော်တပ်ဖွဲ့ဝင်နှူးကိုဇူလိုင်လ25ရက်နေ့ကမိုက်ပူလုံဒေသကျိန်ဟင်းကျေးရွာမှာအရောက်ဝတ်နဲ့ဈေးဝယ်နေစဉ်တွင်တပ်မတော်ကနေဖမ်းဆီးသွားခဲ့တယ်လို့ RCSF ကပြောပါတယ်။ RCSF ဖွဲ့ဝင်နှုတ်ကိုဖမ်းဆီးသွားတာဟာ NCA ပြည်ရစာချုပ်ကိုတပ်မတော်ဘက်ကချိုးဖောက်လာဖြစ်တယ်လို့ RCSF ကပြောပါတယ်။တောင်ပိုင်းရှမ်းပြည်တပ်မတော်ဟာမြန်မာအစိုးရနဲ့ NCA ပြည်ရလက်မှတ်ရေးသူထားပြီးမဲ့မြန်မာတပ်မတော်နဲ့စီရေးပဋိပက္ခဖြစ်ပွားနေတဲ့အခြေအနေမှာရှိနေပါတယ်။
ရှမ်းပြည်နယ်အတွင်းအမျိုးသမီးတွေနဲ့ဒေသခံလူထုရင်ဆိုင်နေရတဲ့ငြိမ်းချမ်းရေးစစ်မှတ်ဖြစ်ပွားရေးလူငယ်နဲ့မူရစေဝါကိစ္စအပါအဝင်အခက်အခဲ9ရပ်ကိုဖြေရှင်းပေးဖို့နိုင်ငံတော်အစိုးရစီကိုရှမ်းပြည်နယ်ကအမျိုးသမီးကြီးများအဖွဲ့ကအိတ်ဖွင့်ပေးစာပေးပို့ခဲ့ပါတယ်။ဇူလိုင်လ31ရက်နေ့ရက်စွဲနဲ့ပေးပို့ခဲ့တာပါ။ငြိမ်းချမ်းရေးမူရစေဝါတဘာဝပတ်ဝန်းကျင်ရေယာကိစ္စမျိုးဆက်သစ်လူငယ်များအရေးရင်ကျေးမှုအမွေအနဲ့အဆရှိတဲ့အခက်အခဲတွေရင်ဆိုင်နေရကြောင်းစာမဖော်ပြထားပြီးဖြည့်ရှင်းဖို့နည်းလမ်းတွေကိုပါအစိုးရရဲ့သက်ဆိုင်ရာဝန်ကြီးဌာနတွေကိုအကြံပြုထားပါတယ်။ဒီအိတ်ဖွင့်ပေးစာပေးဖို့အတွက်ရှမ်းပြည်တွင်းဒေသအသီးသီးကအသက်60ကျော်အရွယ်အမျိုးသမီးကြီးများစုပေါင်းဖွဲ့စည်းထားတဲ့ရှမ်းပြည်နယ်ကအမျိုးသမီးကြီးများအဖွဲ့ The Senior Women of Shan State SWSS အဖွဲ့ဝင်30ကျော်ဟာဇူလနောက်ပိုင်းကတောင်ကြီးမြို့မှာပထမအကြိမ်တွေ့ဆုံဆွေးနွေးခဲ့ကြရမှရရှိလာတဲ့ဆုံးဖြတ်ချက်တွေဖြစ်ပါတယ်
သတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။စကိုင်းတိုင်းဒေသကြီးစကိုင်းမြို့အုံတော်ကျေးရွာမှာဖွင့်လှစ်ထားတဲ့ပြည်တော်စုတိုင်းသားလူငယ်များစွမ်းရည်ဖွံ့ဖြိုးရေးဒီဂရီကောလိပ်မှာပညာသင်ကြားနေတဲ့ချင်းကျောင်းသားတဦးဖြစ်တဲ့ဆလိုင်းနေထွန်းဟာနိုင်ငံရေးနဲ့မကင်းရှင်းမှုဆိုပြီးဇူလိုင်လ28ရက်နေ့ကကျောင်းထုတ်ခံလိုက်ရပါတယ်။ဒီအကြောင်းကိုတော့ကိုဆလိုင်းကစူးစီးထားပြီးတော့နိုင်ကုန်းအင်ကနေတင်ပြထားပါတယ်။
စကိုင်းကောလိပ်ကဒုတိယနှစ်ကျောင်းသားဆလိုင်းနေထွန်းဟာလူမှုကွန်ရက်ဆာမျက်နှာပေါ်မှာနိုင်ငံရေးစာတွေရေးထားတယ်ဆိုပြီးဇူလိုင်လ28ရက်နေ့မှာကျောင်းထုတ်ခံရတာဖြစ်တယ်လို့ဆလိုင်းနေထွန်းကပြောပါတယ်။
တို့နေရည်ရဲ့အဲဒီကျောင်းမှာဝင်တော့ပါတီနိုင်ငံရေးကျင်းရှင်းရမှာလို့ပြောရတယ်။ဒါနဲ့ကျွန်တော်ကနိုင်ငံရေးပါတီနဲ့ပြည်ပါတီမှာဝင်ထားတယ်မရှိဘူး။နိုင်ငံရေးအမျိုးသားနိုင်ငံရေးကျွန်တော်ကလုတ်သွားလည်းမဟုတ်ဘူး။ဆိုင်လေးလာတယ်ဖတ်တယ်ပြီးဒီလိုမျိုးအဲ့လို online Facebook ပေါ်လည်းကျွန်တော်တစ်ထက်မြင်လို့သားဆိုပြီးအဲ့အကောက်ကလည်းကျွန်တော်အဲ့ဒီဖတ်ထားတဲ့အာပြီးရင်ဖြစ်ပြနေရရှိတာလေသုံးသပ်တဲ့ဝေဖန်တယ်။အဲ့လိုပဲကိုယ့်ကိုယ်လည်းနိုင်ငံရေးလုတ်လို့လည်းမချင်ဘူး။အဲ့လိုကိုယ့်ရဲ့ဝေဖန်သုံးသပ်ချက်ကိုလည်းသူကသိစေချင်အဲ့လိုမျိုးကမဲ့တို့ရလို့ကျွန်တော်နိုင်ငံရေးလုပ်တဲ့ဆိုပြီးခုထုတ်လိုက်တယ်
။စိုင်းသားလူမျိုးပေါင်းစုံတက်ရောက်ပြီးကျောင်းသားပေါင်း800ကျော်တက်ရောက်နေတဲ့စကိုင်းကောလိပ်မှာကျောင်းသားကျောင်းသူတွေအနေနဲ့ပါတီနိုင်ငံရေးကင်းရှင်းရမယ်လို့သတ်မှတ်ထားပါတယ်။ဆလိုင်းနေထွန်းကတော့မိမိကိုမိမိနိုင်ငံရေးလုပ်တယ်လို့မယူဆကြအောင်အခုလိုကျောင်းထုတ်ခံရတဲ့ပုံမှာစိတ်မကောင်းဖြစ်မိတယ်လို့ပြောပါတယ
်။နိုင်ငံရေးထုတ်ကြလဲမို့ဘူးလိုင်းပုံမှာဒီလိုရေးရင်လည်းကျောင်းထုတ်ခံရတော့စိတ်မကောင်းဖြစ်ပြီးရဲ့
ချင်းမျိုးရဒီမိုကရက်တစ်ပါတီသွေးမှုဖွဲ့ဝင်တူဖြစ်တဲ့ဆလိုက်မျိုးချစ်ကတော့ဒီမိုကရေစီကျင့်သုံးတဲ့နိုင်ငံမှာဒီလိုကိစ္စမျိုးဟာလက်ခံနိုင်စရာမရှိသလိုချွေးရင်ချင်းမရှိလွတ်လွတ်လပ်လပ်ကြောင်းသက်ခွင့်ပြပေးသင့်တယ်လို့ပြောပါတယ
်ဒီမဟုတ်ကိုရဲ့မှာသူ့အမြင်နဲ့သူ့ရေးလို့ကြောင်းထုတ်တယ်ဆိုတဲ့ဟာမျိုးကတော်တော်လေးကိုစိုးရိမ်စရာကောင်းတဲ့အနေအထားတစ်ခုလို့ကျွန်တော်ကတော့မြင်တယ်ပြီးတော့အဲ့ဒီဟာလေးကဒီမိုကရေစီကျင့်သုံးတဲ့နိုင်ငံမှာဆိုတော့ဒါကလုံးဝလက်ခံနိုင်တဲ့ကိစ္စမျိုးမဟုတ်ဘူးဒါကဒီမိုကရေစီအတွက်လည်းအဟံအတတ်တခုလို့မြင်တယ်အဲအကြောင်းသူ့ကိုဘာမှချွန်းချက်မရှိမနဲ့နှုတ်လွတ်လွတ်လပ်လပ်ကြောင်းတက်ခွင့်ကိုပြန်ပေးတင်တယ်လို့ကျွန်တော်တို့ကတော့ဒီတိုင်းမမြင်ပါဘူ
းဆလိုက်နေထွန်းကြောင်းထုတ်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံလုံးဆိုင်ရာချင်းကြောင်းသားသမဂ္ဂခုနှစ်ပြည်နယ်ကြောင်းသားများသမဂ္ဂပမာနိုင်ငံလုံးဆိုင်ရာကြောင်းသားများသမဂ္ဂဖွဲ့ချုပ်88ငင်းချမ်းကြီးနဲ့ပွေလေးလူပွဲစီပခုတ်ကူဆရာကြီးတခင်ကိုတော်မိုင်းငင်းချမ်းကြီးကိုရဲပခုတ်ကူစတဲ့6ဖွဲ့ကလည်းဇူလိုင်လ30ရက်နေ့မှာပူးသွဲကြေညာချက်တစ်စောင်ထုတ်ပြန်ပြီးဆလန်းနိုင်ထုံးကြောင်းဆက်တက်နိုင်ရေးအမြန်ဆုံးပြောင်းလဲဆောင်ရွက်ပေးဖို့သက်ဆိုင်ရာကိုတောင်းဆိုထားပါတယ်ခင်ဗျာ
ဆက်ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့နယ်ထဲမှာပုဂ္ဂလိကကုမ္ပဏီတစ်ခုကနေကျေးလက်ရွာသူရွာသားတွေရဲ့လက်အတွင်းဝင်ရောက်ပြီးတော့ရွှေတူးဖို့နေမှုကြောင့်လက်မြေဧကပေါင်းများစွာပျက်စီးနေပါတယ်ရွှေတူးဖို့မှုရပ်တန့်ရေးအတွက်လွတ်တော်အတွင်းမှာတင်ပြတောင်းဆိုမှုတွေရှိနေပါတယ်ဒီအခြေအနေကိုတော့နမ်ဟ ோம் ကနေစူးစီးတင်ဆက်ထားပါတယ်ရှင်
ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့နယ်အရှိတောင်ဖက်မိုင်30ခန့်အကွာဟိုပိုင်ရွာဖက်မှကြောက်စိမ့်အနန်ကုမ္ပဏီကနေရွှေတက်တူတူးဖော်နေမှုကြောင့်ဒေသခံလေဓမာ35ဦးရဲ့လေယာဉ်မြေဧက100ကျော်ပျက်စီးဆုံးရှုံးနေတယ်လို့လေဓမာ site come on ကပြောပါတယ်
တော်တို့ဒေသခံပြည်သူတွေကဘာမှဆိုက်စားတော့မရတော့ပါဘူးဗျကိုရိုစာကြီးတွေနဲ့တူးတာပေါ့နော်အဲမြေစာပုံတွေဖြစ်သွားတာပေါ့လေမြေဧကတော့100ဝန်းကျင်တော့ရှိတာပေါ့အခုကလေမြေတွေမဆိုက်ပြိုးနိုင်တော့ပေါ့ဗျပြင်တော့မရနိုင်တော့ပါဘူးဗျဒီလိုဆန္ဒရတော့ဒီရွှေတူးဖော်တဲ့လုပ်ငန်းကုမ္ပဏီတွေပေါ့အားလုံးဒီဒေတာထဲမှာမရှိစေချင်ဘူးပေါ့အားလုံးအပြည့်ပိုင်းဆက်သွားစေချင်တယ်ပြီးတော့နောက်တစ်ခုကဒီ၄-၅မြေအတွင်းမှာဆိုက်ပြိုးလို့မရတဲ့လေအတွက်ပေါ့နော်ရောကြီးလေးပါလေးရရင်တော့ပိုကောင်းတာပေါ့
တောင်လူလေသမားတွေအခက်ခဲကိုကွင်းစင်းကြည့်ရှုစစ်ဆေးပေးဖို့လာရှိုးခရိုင်အမျိုးသားလွတ်တော်ကိုယ်စားလှယ်ဆိုင်ဝမ်လျန်ခမ်းကပြီးခဲ့တဲ့ဇူလိုင်လ28ရက်နေ့ကလွတ်တော်အစည်းအဝေးမှာအဆိုတင်တွင်ခဲ့ပါတယ်အဲ့ဒီအဆိုကိုတရားစာတမ်းနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးအောင်ဝင်းကအခုလိုဖြေကြားပါတယ်
။မိုင်းတိုင်ကြီးကဦးစီကိုပိုင်ကြီးပါမလား။ကြောက်စိအာမန်ကုမ္ပဏီနဲ့အခြားကုမ္ပဏီများကိုရွှေသက်တူတူဖို့လုပ်ကြတယ်။ခွင့်ပြုမဲ့ထုတ်ထားပေးခြင်းလုံးဝမရှိပါကြောင်းဖြေကြားပါတယ်။တရားမဝင်ရွှေသက်တူဖို့တက်ဖြူဖို့ခြင်းလုပ်ငန်းများကိုတော့ဖယ်ရှားပေးရတဲ့အတွက်တက်ဖြူပြည်ဦးစီဌာနကကိုယ်စီစစ်ဆေးမဲ့စီမံချက်များရေးဆွဲပြီးတော့ဒေသအုပ်ချုပ်ရေးအဖွဲ့အစည်းများဒေသခံပြည်သူများနဲ့ဥပဒေဆိုင်သွားမှဖြစ်ပြီးရှားဖွေပေါ်ထုတ်ဖန်တီးရမိလို့ရှိရင်တော့ကျွန်တော်တို့မြန်မာတက်ဖြူပြည်ဥပဒေ30ရက်ဥမာ30ကနေပြီးရာချိုးတက်ကောင်မှဖြစ်ပါတယ်
တော်တော်မှာတင်ပြထားမှုကတပတ်ရှိပြီဖြစ်ပေမဲ့ကွင်းစင်းစစ်ဆေးဖို့လုံခြုံရေးကြောင့်တက်ဆိုင်ရာကခွင့်မပြုနိုင်သေးကြောင်းအဲ့ဒီအပေါ်မျက်ခြေမပြတ်စောင့်ကြည့်နေကြောင်းဆိုင်ဝမ်လန်ခမ်ကပြောဆိုပါရယ်2016ခုနှစ်ဖေဖော်ဝါရီလ19ရက်နေ့ပြည်ထောင်စုအစိုးရ16ကြိမ်မြောက်အစည်းအဝေးမှာတတူနဲ့တရားစာတမ်းများရေးရှိအကျိုးမျှော်ကိုပြီးနိုင်ငံသားများအားလုံးသန့်စင်မြေဆက်ခံစားခွင့်ရရှိရေးအတွက်တတူတူးဖို့ရေးစီမံကိန်းအားလုံးကို2016ခုနှစ်ဇူလိုင်လ26ရက်နေ့ကစပြီးယာယီရက်ဆိုင်ထားထုတ်ပြန်ထားတယ်လို့လွတ်တော်အစည်းအဝေးမှာဝန်ကြီးကပြောဆိုထားပါတယ်ရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
ဒီခိုင်ပြည်နယ်ရည်သိတောင်မြို့နယ်မေယူတောင်တန်းကတင်ကန်းနဲ့တောင်မှာအကျန်းဖက်သမားတွေနေထိုင်တဲ့တဲအိမ်တွေနဲ့အသက်စားသုံးနိုင်တဲ့ရိခါထုတ်တွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေတင်စီရမိခဲ့ပါတယ်။တရုတ်ရှိတွေခုနားဆင်ခဲ့ကြတာကတော့ပြည်နယ်ဝိုင်းတို့သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်
Mago Nasingiarava, Piuani Taujani Minakin Sizine Sabi Tinsanibare.
American Soyae, the Borani Avogu, Tintia Baro Messing.
Africa Daitwinga, Swazilanangaha, Kababoma, AIDS Yoga, Pipwazi, HIV virus, Amyazon Pian and Kusani Nangan Pipane. UNHCSOやNatown的赤坤的队，南岸也陆屋也得当过一年，那队那当下HIV波西尼的路数吧嘞，那队员阿平上岸的干的，日子过年一家，路里阿龙也，那赤坤的亚看农家包围嘛嘞，第二年队员斯瓦西兰南岸打东庄高亚尼巴对松个亚比，那他有个包谷色看亚杜邦，石塘西亚西个吧嘞，那他的赤坤的队员斯瓦西兰南岸路在当下。 阿米乌塔，阿扎那尼呢？阿米乌塔米阿扎特尼都皮巴嘞。龙岩的森尼卡萨比，斯瓦西兰苏亚哈，第一千年个天灾南部对，第二天三月拉个巴嘞。阿美利加苏亚耶，北法洛克嘞，HIV、AIDS、大米耶、丧小耶、古大耶、红沙木龙安尼个都吃三月拉个巴嘞。第六月哈，阿米乌亚西个巴嘞。苏莱拉那是烈焰内容啊，突变的新鲜热呀，HIV。 กุเซปยานามูฮาสวาซิแลนด์นั่งเงยเอตเตอเยมยูเอทเทนเตนนั่งเงยเซงโอยาชิลาบิโลเปฟฟ้าก้าสุนันนั่งเซลีเอเนมาจินยาเก็บอะไรลาดูเวมาลาวีซัมเบียเนซิมบับเวนั่งเงนุมาเลตูเตอมยูมูเรชิกาจังเปฟฟ้าเยอทาวกูเนจินยาเจทูปยานั่งเงยบอะไรที่ตัวนั่งเงยมาเอชไอวีกุเซมูเชนิฮางาเซยาเคนุนจอจัสเซนบีสวาซิแลนด์นั่งเงยมาโรเทวันนิบาจัสเซงเก็บอะไร HIV、古塞姆、天朝南一段北方的恰马塔的，那趟那些比伊曼杰比米一段，马拉维、斯瓦西兰、赞比亚内、津巴维南安努哈，大部分集中十多南安内嘛，包围嘛嘞。在阿非加林南安努哈，HIV、古塞、比亚纳姆古天朝南部、尼萨拉的、天下的阿塔塔对面的亚维，所以叫美利坎比当属于阿克巴多瓦、AIDS药个代片木，不帮商业业务，但阿玛吉、德布拉贝克斯卡表白嘞。 ที่มีจงสุภูอเมริกาด้วยชื่อมูฮาเปฟฟานเออดีเอสทีวีเงียบๆได้เพียงยี่กบายามงวยผู้ใดเย่ผู้วางส่วนยามูกาดเซนอเมริกันสุยาเย่อาทูมูยาลาเดียบเช่นไรอากูค่ะอเมริกันพี่น้องสุฮาเอชไอวีกูเซปยานามูลังจังกูพยองเล็บปีนัยเน่ตามังเวงควงลังกูปันสันทาวีพี่เดลูเล่ตามาจีเดบราเบ็กส์ก้าพิจารณาเกี่ยวกับเรื่องนี้
American Soya, the border, mean it after be. Pure air, ในท้องสนามจักรกุนเองบริการธรรมดายุคปัจจุบันมาเรื่อยๆก็เป็นนอกเขตสุรบุรีสุนันท์สิสิณีเร่ทุกสุนันท์สิสิดูรับมือมูลค่าแกรนด์จูเลียพอดพักกูพอดไลบิลูเดอะวอลล์สตรีทจานังก็ยืนเลี้ยงเจ้าที่สุนันท์สิสิมุเชียงยานุเนี่ยตัวเตะออกไปเลยยาซูมุรุกูจูลุนท่าดลาสุราสันสิยีด้วยท้าวทารีกูลีลาบูเต็มที่กูขอยืมเงินบุเน่มาดันไม่เอาเลยกูต้องอยู่ที่ชิบูสุนันท์สิสิดูเร่สุวาชินุเร่ก็จูเลียพอดพักกูลูสังเลยชิบาร์เลยดีเซนฮะ เป็นลูกสาวนั้นเสียงมุ่งมั่นมาสู่ทุกสิ่งไปเลยเส้นเส้นเฉพาะเลยเดี๋ยวนี้ยังคงได้เป็นลูกสาวบุญด้วยจังเลยบุญเนี่ยยังกุริยาเยลเนี่ยเสียงนี้จะเอาปูบิโรไต่ดงบุเดี๋ยวกูอเมริกันธรรมดาโดนเรื่องสั่งกันพี่อาตูไปเมลูมีอะไรอย่างไรเดี๋ยวในงานยังจีมาเรื่องสิ่งก็ถูกวันไหนบุในงานยังกูมีเรื่องนี้เป็นอย่างที่ว่าจะได้พี่อาเมลูเดี๋ยวก็ต้องสุดเลยกิสาบุสงสัยยังไม่พิจารกูธรรมดาชั้นจะไปดูเรื่องมาทุเรียนเมลูปัญหาอีสานย
ပြည်သူ့ကျန်းမာရေးဦးစီးဌာနရဲ့ကြာသပတေးနေ့နောက်ဆုံးထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။အောက်ဂိုလာနေ့ရက်နေ့နေ့လယ်နေ့နာရီကနေအောက်ဂိုလာ၃ရက်နေ့နေ့လယ်နေ့နာရီအထိတန်တရားရှိလူနာ21ဦးကိုတက်ခွဲဆန်းသက်စစ်ဆေးရာမှာအေချွမ်းအနွမ်ပူးတွေ့လူနာ၁၁ယောက်ထပ်မံတွေ့ရှိတဲ့အကြောင်းထုတ်ပြန်ကြမှာပြောထားပါတယ်။
နမောဆူရနိုင်ငံရေးကော်မရှင်ရဲ့ညညသောတိုင်းနယ်လူမျိုးများဖက်ဒရယ်ကောင်စီ UNFC တို့ထိုင်းနိုင်ငံချင်းမိုင်မြို့မှာဒီကနေ့ဆွေးနွေးကြဖို့ရှိပါတယ်ခင်ဗျာ။
ကျေးဇူးပါခင်ဗျာသတင်းအချင်းချင်းကိုကိုကြိုကြိုသိမ်းပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရင်မူကမန်းအင်ဂျင်နိုင်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ဂျင်ဟာမန်ဖြစ်ပါတယ်တောင်းကြနေမနေ့ဘက်6နာရီခုနှစ်နာရီအထိထုတ်လွှင့်တဲ့ VOA အစီအစဉ်ကိုလိုင်းလုံးမီတာ30နဲ့40လေးဆယ်ရှင်း50ရူကနေတင်ဆက်ခဲ့တာပါတော်ရစီများနဲ့တကွမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့
This program has come to you from the Voice of America, Washington.